Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American အတန်ကနေ2024ခုနှစ်နိုဝင်ဘာလ29ရက်တောက်ချာညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။ line to meter 1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပေါ်မှာအမေရိကန်ပြည်ထောင်စု Connecticut ပြည်နယ်ကလွှတ်တော်အမှတ်9ရောက်ထက်မနည်းဘုံခွဲတိုက်ခိုက်ခံရမယ်လို့ချိန်ချောက်ခံခဲ့ရပါတယ်ရုရှားနဲ့မြောက်ကိုရီးယားကြားမှာဒီစစ်ရေးပိုးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့နေတယ်လို့ရုရှားကာကွယ်ဝင်ကြီးကပြောလိုက်ပါတယ်တရုတ်နိုင်ငံမှာတော့ဝါရင့်သတင်းတောက်တယောက်ကိုဒီတရှိုလုံးမှုနဲ့တရုတ်အစိုးရက1,800ညချလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ချစ်စီပါမဆင်မြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ချင်းတီနယ်ဖလန်းဘက်ဆေးရုံဘုံကျဲတိုက်ခိုက်မှုကျမ်းမိုက်ဝန်တန်းအပါအဝင်ခုနှစ်ဦးသေဆုံးခဲ့တာကိုချင်းအယ်ဒီတာက
ဖလန်းမြို့ကနေမိုင်20လောက်กว่าတဲ့လူမသေးရွာရဲ့ကျမ်းမာရေးဌာနပေါ့နော်စီပီခန်းကိုစီကောင်စီကနေထွက်ပြီးတော့ဘုံကျဲတယ်ပေါ့နော်အဲ့မှာ9ယောက်သေဆုံးခဲ့တာပေါ့နော်
Now ဆီယနာသိမှုနောက်ပိုင်း9000နီးပါးသေဆုံးခဲ့တယ်လို့ AAPB ကထုတ်ပြန်လိုက်ပါတယ်။ Now ထိုင်းမူပြန်လန်းဆောက်လို့ရေလုပ်ငန်းခွင်မှာတော့ပြိုကျပြီးမြန်မာ4ဦးပါဝင်6ဦးသေဆုံးခဲ့ရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့စောက်ချာညာဘတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်ရဲ့ American တခွင်နဲ့သိပ်ပန်တဲ့နည်းပညာကဏ္ဍတွေကိုနောက်ဆက်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြန်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျ။
အမေရိကန်ပြည်ထောင်စု Connecticut ပြည်နယ်ကဒီဒီမိုကရက်လွှတ်တော်အမှတ်9ရောက်ထက်မနည်းဘုံခွဲတိုက်ခိုက်ခံရမယ်လို့မနေ့ကသာဘရင်းနေတုန်းကချိန်ချောက်ခံခဲ့ကြရပါတယ်။အထက်လွှတ်တော်အမှတ် Chris Murphy, အောက်လွှတ်တော်အမှတ်တွေဖြစ်တဲ့ Jim Himes, Joe Godney, John Larson နဲ့ Johanna Hayes တို့ရဲ့အိမ်တွေကိုဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချိန်ချောက်မှုတွေရတယ်လို့သူတို့9ယောက်လုံးကပြောပါတယ်။ချိန်ချောက်မှုကြောင့်သူတို့အားလုံးရဲ့အိမ်တွေကိုရဲတွေကရှာဖွေခဲ့ပေမဲ့လည်းဘုံနဲ့တိုက်ခိုက်နိုင်တဲ့အထောက်အထားတစ်စုံတရာမတွေ့ခဲ့ပါဘူး။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့ကက်ဘိနက်ဝင်ကြီးတချို့နဲ့အရာရှိတချို့ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချိန်ချောက်မှုတွေခံခဲ့ရတယ်လို့ပြောခဲ့ကြပြီးနောက်တည့်ရက်မှာပဲဒီမိုကရက်အမတ်တွေချိန်ချောက်ခံရတာဖြစ်ပါတယ်။မနေ့ကြတာရင်းနှီးတုန်းကအမေရိကန်မှာဒီဂျေဇူတော်နေ့ဖြစ်တာကြောင့်တချို့ကကလေးတွေအပါအဝင်မိသားစုဝင်တွေနဲ့ညစာစားချိန်မှာအိမ်ကိုဘုံခွဲမယ်ဆိုတဲ့ချိန်ချောက်မှုတွေရခဲ့ကြတာဖြစ်တယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောခဲ့ကြပါတယ်။2025ဇန်နဝါရီမှာအာဏာတရားဝင်လွှဲယူမဲ့ရွေးကောက်ခံသမ္မတထရမ့်ကတော့သူသမ္မတဖြစ်လာခဲ့ရင်ဒီအမေရိကန်ကိုအဓိကကုန်တွေတင်ပို့နေတဲ့ကနေဒါ၊မက္ကဆီကိုနဲ့တရုတ်နိုင်ငံတွေကနေသွင်းကုန်ခွန်တွေတိုးကောက်မယ်လို့ပြောနေပါတယ်ရှင်
။ယူကရိန်းမြို့တော်အစိုးရရင်ကိုအပန်းထက်မြင့်တဲ့ဒုံးကျည်စစ်နဲ့တိုက်ခိုက်သွားမယ်လို့ရုရှားသမ္မတကချိန်ချောက်လိုက်ပါတယ်။မြို့တော်ကီဗ်ကအစိုးရအုပ်ချုပ်ရေးဌာနတွေကိုပြစ်မှတ်ထားပြီးအပန်းထက်မြင့်တဲ့ရုရှားနိုင်ငံထုအိုရက်စနစ်ဟိုက်ပါဆိုနစ်ဒုံးကျည်အစ်စ်တွေနဲ့တိုက်ခိုက်သွားမယ်လို့သမ္မတဗလာဒီမာပူတင်ကမနေ့နိုဝင်ဘာ28ရက်နေ့မှာချိန်ချောက်လိုက်တာပါ။ဒါဟာယူကရိန်းနိုင်ငံအတွင်းကတရားပေးဌာနတွေကိုရုရှားရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတော်ဝန်လူပေါင်းသန်းနဲ့ချီပြီးလက်စစ်မီပြတ်တောက်မှုတွေနဲ့ရင်ဆိုင်ရပြီးနောက်တစ်နေ့မှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။မြို့တော်ကီဗ်အပါအဝင်ယူကရိန်းစခန်းစစ်လက်နက်ထုတ်လုပ်ရေးဌာနအုတ်ချုပ်ရေးအဖွဲ့အစည်းတွေကို Oresnik ဒုံးကျည်တွေနဲ့မပစ်ဘူးလို့မပြောနိုင်ကြောင်းကဇက်စတန်နိုင်ငံမြို့တော် Astana မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွေပြောခဲ့တာကို AFP သတင်းဌာနကကိုကရေးသားခဲ့တာပါအခုလိုယူကရိန်းဆိုရာရဲ့အရေးပါတဲ့နေရာတွေကိုတိုက်ခိုက်မယ်လို့ရုရှားသမ္မတရဲ့ချိန်ချောက်ပြောဆိုမှုအပေါ်နိုင်ငံတကာအသိုင်းအဝိုင်းဘက်ကတုံ့ပြန်ပြောဆိုပေးကြဖို့ယူကရိန်းကတော့မြစ်တာရခံလိုက်ပါတယ်ခင်ဗျာ
စီဒီနိုင်ငံရေးပိုင်းနံပါတ်ထဲမှာရှိတဲ့ဒီ Baltic ပင်လယ်အပိုင်းမှာပြတ်တောက်ခဲ့တဲ့ရေအောက်ဆက်သွယ်ရေးကြိုးနှစ်ခုကိုပြန်လည်ပြင်ဆင်ပြီးသွားပြီလို့သက်ဆိုင်တဲ့ဆက်သွယ်ရေးလုပ်ငန်းတစ်ခုကပြောကြားလိုက်ကြပါတယ်။ဖင်လန်ကနေကနေဒါနိုင်ငံကိုဆက်ထားတဲ့ရေအောက် Telecom Cable ကြိုးကိုလုံးဝပြင်ပြီးသွားပြီလို့ဆက်သွယ်ရေးလုပ်ငန်းတွေပြန်လည်လည်ပတ်နေပြီဖြစ်တဲ့အကြောင်းဖင်လန်နိုင်ငံက Cessania ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်။ November 18ရက်နေ့ကပြတ်တောက်ခဲ့တဲ့ Sweden နိုင်ငံက Alion ဆက်သွယ်ရေးလုပ်ငန်းရဲ့ရေအောက်ကေဘယ်ကြိုးလဲပြန်လဲဆက်သွယ်ပြီးသွားပြီလို့ပုံမှန်အတိုင်းဒီဆက်သွယ်ရေးလုပ်ငန်းတွေပြန်လုပ်နိုင်ပြီဆိုပြီးတော့ကုမ္ပဏီပြောရေးဆိုခွင့်ရှိသူက AP သတင်းဌာနကိုအတည်ပြုပါတယ်ဒီလိုမျိုးဆက်သွယ်ရေးရေအောက်ကေဘယ်ကြိုးတွေဘာကြောင့်ပြတ်တောက်ခဲ့တယ်လဲဆိုတာကိုဖင်လန်၊ဆွီဒင်နဲ့လစ်သွေးနီးယား၃နိုင်ငံပေါင်းပြီးတော့စုံစမ်းစစ်ဆေးနေကြပါတယ်ရုရှားစစ်ကမ်းတစ်ခုကနေထွက်လာတဲ့ ရီဘန့်3ဆိုတဲ့တရုတ်ကုန်တင်သင်္ဘောကြီးအဲ့ဒီနောက်ကဖြတ်သွားခဲ့ချိန်လောက်မှာရေအောက်ဆက်သွယ်ရေးကြိုးတွေပြတ်တောက်ခဲ့တာဖြစ်လို့စုံစမ်းစစ်ဆေးမှုတွေမှာတရုတ်ပူးပေါင်းဆောင်ရွက်ဖို့အတွက်ဆွီဒင်အစိုးရကတောင်းဆိုခဲ့ပါတယ်။တရုတ်ကလည်းပူးပေါင်းဆောင်ရွက်မယ်လို့ဒီကနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်။အဲ့ဒီတရုတ်ကုန်တင်သင်္ဘောဟာဆွီဒင်နဲ့ဒိန်းမတ်ကြားကကယ်ဒီဂိတ်ရေလက်ကြားထဲမှာဒီနိုဗ ెంబ ာ19ရက်နေ့ကဒီကနေ့ထိကြောက်ချထားပါတယ်။ရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့ဥရောပတာဝန်ရှိသူတွေကတန်တရားရှိနေကြပေမဲ့လုံးဝအတိတ်ပဲမရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ရုရှားအစိုးရကတုံ့ပြန်ခဲ့ပါတယ်ရှင်
။အရှိလေပိုင်းမှာတော့အစ္စရေးတိုက်ခိုက်မှုအတွင်းဂါဇာကမ်းမြောင်ဒေသမှာမနေ့ကတညတည်းလူပေါင်း30ထက်မနည်းသေဆုံးခဲ့ရပါတယ်။ဒါဟာနူစီရတ်ဒုက္ခသည်စခန်းတဝိုင်းအစ္စရေးရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့အများစုသေဆုံးရတာပါ။ဒီနူစီရတ်ဒေသမှာသေဆုံးသူပါလက်စတိုင်း19ဦးရဲ့ရုပ်လောင်းတွေကိုရှာတွေ့ခဲ့ပြီးကျန်သေဆုံးသူတွေကမြောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကဖြစ်တယ်လို့ကျန်းမာရေးလူသားတွေကလည်းပြောနေပါတယ်။အစ္စရေးတင်ကားတချို့အနောက်ဘက်ဒေသမှာဆက်ရှိနေပြီးနေအိမ်တွေထဲပိတ်မိနေတဲ့အရသားတွေကိုကယ်ဆယ်ရေးခက်ခဲနေတဲ့အကြောင်းပါလက်စတိုင်းရဲ့ဘက်အရေးပေါ်ဌာနကလည်းပြောထားပါတယ်။အစ္စရေးကတော့ဂါဇာကမ်းမြောင်စစ်ဆင်ရေးတစ်စိတ်တစ်ပိုင်းဖြစ်အကြမ်းဖက်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ချက်သားရင်းတွေကပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်နိုဝင်ဘာ29ရက်တက်ကြနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရဲ့ရှင်။ရုရှားနဲ့မြောက်ကိုရီးယားနိုင်ငံကြားမှာစစ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့နေတယ်လို့ရုရှားကာကွယ်ဝင်ကြီးကပြောကြားလိုက်ပါရယ်။ပျော်ရွှမ်းမျိုးတော်ကိုရောက်နေတဲ့ရုရှားကာကွယ်ဝင်ကြီး Andrey Belousov ကမြောက်ကိုရီးယားကာကွယ်ဝင်ကြီး No Kwan Cho နဲ့ဒီကနေ့တွေ့ဆုံစဉ်အခုလိုပြောခဲ့တာပါ။အရှေ့မြောက်အာရှဒေသတည်ငြိမ်ရေးနဲ့ဒေသရင်းချင်းဝင်ရှာညှိနှိုင်းရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ဂျွန်လာကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့မဟာဗျူဟာမြောက်အလုံးစုံပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်အရနှစ်နိုင်ငံစစ်ဖက်ဆက်ဆက်ရေးပို့ပြီးတော့ခိုင်မာအောင်သူမြောက်ကိုရီးယားနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းတွေးဆောင်ပွဲမှာပြောသွားပါတယ်။မြောက်ကိုရီးယားကာကွယ်ရေးဝန်ကြီးနိုကလည်းနိုင်ငံတကာငြိမ်းချမ်းတည်ငြိမ်ရေးကိုထိန်းသိမ်းဖို့ရုရှားရဲဘော်ရဲဘက်တွေနဲ့ဘုံစစ်မျက်နှာပြင်မှာအတူရပ်တည်မယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းကိုစစ်ဆင်နေတဲ့ရုရှားတပ်တွေဘက်ကတိုက်ခိုက်ဖို့ရုရှားကိုဆေးလွှတ်ထားတဲ့မြောက်ကိုရီးယားစစ်သား1000ကျော်ရှိနေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောထားကြပါတယ်ရှင်
။အိန္ဒိယမှာတော့ရဲအရာရှိများညီလာခံမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်ကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။အိန္ဒိယနိုင်ငံအိုဒီရှာပြည်နယ်မှာဒီနေ့ကစပြီး3ရက်ကြာမဲ့နိုင်ငံလုံးဆိုင်ရာရဲအုပ်နဲ့ရဲအရာရှိများညီလာခံမှာအိန္ဒိယမြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့လုံခြုံရေးစိန်ခေါ်မှုတွေပါဝင်အရှိတောင်အရှာနိုင်ငံတွေမှာကြီးထွားလာနေတဲ့တရုတ်ပါဝင်ပတ်သက်မှုတွေကိုအဓိကဆွေးနွေးဖို့ရှိနေတာပါ။မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကအသက်သေဆုံးမှုတွေရှိနေတဲ့လူမျိုးရေးတကယ်ုံတွေမှာမြန်မာဘက်ကအကြမ်းဖက်အဖွဲ့အစည်းတွေပါဝင်ပတ်သက်နေမှုရှိတယ်လို့ဆွဆွဲမှုတွေထွက်နေခြင်းဒီညလာကန်ဖြစ်လာတာပါ။တစ်ချိန်တည်းမှာပဲမြန်မာစစ်ကောင်စီကိုတရုတ်စိုးရကစစ်ရေးနိုင်ငံရေးထောက်ပံ့ကူညီပေးနေတာတွေကအိန္ဒိယရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်စေတာကြောင့်ဒီညလာကန်မှာမြန်မာနိုင်ငံတဲကအခြေအနေတွေနဲ့ဒေတာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိစ္စတွေကိုဦးစားပေးဆွေးနွေးဖို့ဖြစ်လာတာလို့သုံးသက်သူတွေကပြောနေပါတယ်။အိန္ဒိယဆိုဟာမြန်မာနဲ့နေဆက်တလျှောက်မှာလုံခြုံရေးအကြောင်းပြချက်နဲ့ခြံစည်းရိုးတွေတည်ဆောက်သွားဖို့စီစဉ်နေပေမဲ့မစ္စရန်တီနယ်ပါဝင်ဒေတာကန်ဌာနတိုင်းတာတချို့ကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ
။တရုတ်အစိုးရပိုင်းဒီသတင်းမီဒီယာတစ်ခုကဝါရင့်သတင်းနောက်တယောက်ဒေါင်ယူယူကိုတရှိုလုံးမှုနဲ့ဘေကျင်းမြို့တရားရုံးတစ်ခုကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။သူ့ကိုထောင်ချလိုက်တဲ့အကြောင်းမိသားစုကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးတော့လုံးဝမမျှတတဲ့တရားရုံးဆုံးဖြတ်ချက်ဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်။ဘာအထောက်အထားမှမပြနိုင်မဲ့ယူယူကိုထောင်9နှစ်ချတာဟာတရုတ်တရားရေးစနစ်လုံးဝယုံကြည်စရာမရှိဘူးဆိုတာကဘာကိုပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ Kwame Daily သတင်းစာ Editor ဖြစ်သူဒေါင်ယူယူဟာ2022ခုနှစ် February လတုန်းကအမေရိကန်သတင်းတောက်များအသင်းမှဒီဂျပန်တန်တမန်တဦးနဲ့နေလေစာစားနေစဉ်မှာဖမ်းဆီးခံခဲ့ရတာပါအဲ့ဒီနောက်မှာတော့သူ့ကိုတရှိုးလုံးမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ် သတင်းတော်တောင်ဟီယူနဲ့တွေ့ဆုံခဲ့တဲ့ဂျပန်သတင်းတော်ကိုထောင်လိုက်ရဲ့အဖွဲ့တစ်ခုရဲ့အေဂျင့်ဖြစ်တယ်ဆိုပြီးတော့တရားရုံးဆုံးဖြတ်ချက်ထဲမှာဖော်ပြထားတယ်လို့လည်းမိသားစုကဒီကနေ့ပြောပါတယ်။ဟာဗတ်တက္ကသိုလ်ကသတင်းပညာအထူးပြုသင်ယူခဲ့ဘူးသူအသက်62နှစ်အရွယ်တောင်ဟီယူကိုဒီကနေ့ရုံးထုတ်စင်မှာတရားရုံးတစ်ဝိုက်မှာရဲကား9စီးလောက်ကိုရပ်ထားတယ်လို့သတင်းသမားတွေကလည်းတရားရုံးသားကိုအလားမခံပါဘူး။အမေရိကန်တပ်တမတ်တဦးကလည်းတရားဝင်ခွင့်ဝင်ခွင့်မပြုခဲ့ပါဘူးရှင
်။ဖိလစ်ပိုင်မှာတော့သမ္မတကသူ့ကိုတတ်မယ်လို့ချင်းချောက်ခဲ့တဲ့ဒုသမ္မတကိုတရားဆွဲမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သမ္မတဖာဒီနန်မာကော့စ်ဂျူနီယာကသူ့ကိုတတ်မယ်လို့ချင်းချောက်ခဲ့တဲ့ဒုသမ္မတဆာရာဒူဒါလေးကိုတရားဆွဲတဲ့မသိင်လွှတ်တော်မှာအဆိုတင်မှာမဟုတ်ဘူးလို့ဒီနေ့ပဲပြောလိုက်တာပါ။ဒီချင်းချောက်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်နေတာကြောင့်လွှတ်တော်ထဲမှာတရားဆွဲတဲ့မသိင်ဆွေးနွေးစရာဖြစ်လာရင်အမတ်တွေအချိန်ကုန်အလုရှုပ်ကုန်မှာဆိုတာကြောင့်သမ္မတမာကော့စ်ဂျူနီယာကြောင့်လို့သမ္မတမာကော့စ်ဂျူနီယာကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်ဒုတိယသမ္မတဆာရာဒူဒါဒေးကသူလာတတ်ခံရမယ်ဆိုရင်သမ္မတမာကော့စ်ဂျူနီယာသမကသမ္မတကတော်ကိုရောသမ္မတရဲ့ညီအကိုဝမ်ခွဲတော်သူလွှတ်တော်ဥက္ကဋ္ဌမာတင်ရိုမီယယ်ဒက်စ်ကိုပါတတ်ဖို့လူသက်သမားကိုတွေ့ဆုံထားတယ်လို့စနေနေ့ကသတင်းစာရှင်းလင်းပေးလုပ်ပြီးလူသိရှင်းကြားပြောကြားခဲ့တာပါဒုသမ္မတဆာရာဒူဒါဒေးဟာမာကော့စ်ဂျူနီယာမတိုင်ခင်ကသမ္မတဟောင်းရိုဒီဂိုဒူဒါဒေးရဲ့သမီးလည်းဖြစ်ပါတယ်ဖိလစ်ပိုင်မှာနိုင်ငံရေးအရှိန်အဝါကြီးတဲ့မာကော့စ်နဲ့ဒူဒါဒေးမိသားစုနှစ်ခုကြားနိုင်ငံရေးရာမှာမိဆက်ဆံရေးဟာမချခင်လတွေကဆလို့ပြက်ပြားပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲမှုတွေနဲ့ခါကားတည်တည်ဖြစ်နေကြတာပါခင်ဗျာ VOA American တရဲ့နိုဝင်ဘာလ29ရက်တောက်ချာညသတင်းတွေကိုမတ်စုမြတ်မွန်နဲ့ကြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ချင်းပြည်နယ်ဖလန်းဘက်ဆေးရုံကိုဘုံးကျဲတိုက်ခတ်မှုကျမိုင်ဝန်ထမ်းပါဝင်9ဦးသေဆုံးရတာပါချင်းပြည်တော်ဖွဲ့ရင်းနဲ့တိုက်ပွဲပြင်းနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်တဲကလုံသေးချွေးရွာကပြည်သူဆေးရုံအပေါ်စစ်ကောင်စီဘုံးကျဲတိုက်လို့ကျမိုင်ဝန်ထမ်း2ဦးနဲ့ဆေးကုသမှုခံယူနေတဲ့အရတား9ဦးစစ်သူပေါင်း9ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းပြည်နယ်အဖွဲ့စစ်စင်ရေးထိုးစစ်ဆင်နေတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမြို့မှာလည်းတိုက်ပွဲတွေပိုပြင်းထန်လာနေတယ်လို့ဟာခနဲ့ထန်တလန်ဘက်မှလည်းချင်းပြည်ကောင်စီပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒီအချိန်လေးရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ။
စစ်စင်ရေးတဲ့အနေနဲ့ချင်းညီနောင်အဖွဲ့ရဲ့နိုဝင်ဘာလ9ရက်နေ့ကလေးကစတင်လိုက်တဲ့ချင်းညီနောင်စစ်စင်ရေးမှာမင်းတပ်မျိုးနဲ့ဖလန်းမျိုးမြို့ပေါ်ကစစ်ကောင်စီစခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့တိုက်ပွဲတွေမှာနေစဉ်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်။ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးပေါ်မှာရှိနေတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ရှင်းထုတ်နေတဲ့အခြေအနေကိုတော့ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရှိသူဆလိုင်းရောမန်က VOA ကိုပြောပြပါတယ်။
ဒီမှာတော့နေစဉ်နဲ့ရတန်းရတိုင်းမှာထိတွေ့မှုတွေရှိတယ်တိုက်ပွဲတွေတောက်လျှောက်ဖြစ်နေပါတယ်ဒါကမြို့ပေါ်မှာရှိတဲ့စစ်ကောင်စီစခန်းတွေကိုလုံလိုက်လိုက်တိုက်ခိုက်နေတာရှင်းထုတ်နေတာဆိုတော့တိုက်ပွဲတွေရှိနေလို့ပဲလေကြောင်းတိုက်ခိုက်မှုတွေရှိနေတာလို့ပြောလို့ရပါတယ်ဘာလို့ကြောင့်မလဲလေကြောင်းပစ်ကူနဲ့အသေးအတန်ခုခံကာကွယ်နေတဲ့သဘောမျိုးပါခင်ဗ
ျမင်းတပ်မျိုးနဲ့ဖလန်းမျိုးမှာဒီကနေ့အထိစစ်ကောင်စီနဲ့ချင်းညီနောင်ပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံးကျဲချပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်မြို့ပေါ်ကစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုသိမ်းယူနေပြီးတော့တိုက်ပွဲအတွင်းမှာအောင်မြင်မှုရရှိပါတယ်လို့ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရှိသူဆလိုင်းရောမန်ကပြောပြပါတယ်
မျိုးတို့မှာတိုက်ပွဲတွေဖြစ်နေတယ်မင်းတပ်မျိုးပေါ်စစ်ကောင်စီစခန်းတွေကိုတစ်ခုပြီးတစ်ခုကျွန်တော်တိုက်ခိုက်သိမ်းယူနေတယ်အောင်ပွဲတွေရနေတာရှိတယ်ပေါ့နော်ဘယ်လိုမျိုးအောင်ပွဲဘယ်လောက်ရတယ်ဘယ်လိုရတယ်ဆိုတာကျွန်တော်နောက်ပိုင်းမှာကျွန်တော်တို့ချင်းချင်းနောင်ရဲ့တရားဝင်တင်းတင်းထုတ်ပြန်ခြင်းတွေသူထုတ်ပြန်တော့ဖို့ရှိတယ်ပေါ့နော်ဒီနေ့ပြင်တိုက်ပွဲကော်လိဂျုံတိုက်ခိုက်မှုတွေကတတင်းအသေးစိတ်ကိုလည်းနောက်ကြမှာထုတ်ပြန်ဖို့တော့ရှိပါတယ်ခင်ဗျ
မင်းတပ်ဖလန်းနဲ့ဟာခါမျိုးနယ်ကိုအဓိကစစ်ကောင်စီဘက်ကအပြင်းထန်လေကြောင်းကနေဘုံးကျဲတိုက်ခိုက်နေတာပါတိုက်ပွဲဖြစ်ွားတဲ့နေရာတင်တာမကပဲနဲ့တိုက်ပွဲမရှိတဲ့ကျေးရွာတွေကိုပါစစ်ကောင်စီကနေစဉ်ဆိုသလိုဘုံးကျဲတိုက်ခိုက်နေတာလို့ခေါနုတုံချင်းသတင်းဌာနရဲ့အက်ဒီတာကိုရောဘတ်ကလည်း VOA ကိုပြောပါတယ
်အဓိကတော့အခုလက်ရှိမှာချင်းပြည်နယ်မှာဒီမြို့၃မြို့ပေါ့နော်ဆိုအဓိကစစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုတွေအကြီးကျယ်လုပ်နေတာပေါ့နော်မင်းတပ်ရဲ့ဖလန်းရဲ့ဟာခါနဲ့ထန်လန်ကြားပေါ့နော်ဆိုအဲ့ဂျီတာသုံးနေရာကိုအဓိကလေကြောင်းတိုက်ခိုက်မှုလုပ်တာပေါ့နော်ဆိုတော့ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့စပြီးတော့ဖလန်းဘက်မှာတော့လေကြောင်းတိုက်ခိုက်မှုတွေလုပ်လာတယ်ဆိုတော့အဲ့မှာ VAR ကြီးရောသူတို့ဘုံကျဲတယ်လေကြောင်းကနေဘုံကျဲပြီးတော့ ဒီဘာသာရေးစောက်အုံနဲ့နေအိမ်၅လုံးလောက်ပျက်စီးသွားတာပေါ့နော်အေးအဲ့ဒီအပြင်ကိုဒီဗာဂျီရောမှာရှိတဲ့ဒီရီအားလက်စပေးစက်ယုံပေါ့နော်အဲ့ဒါလည်းပုံကျဲခံရလို့ပျက်စီးသွားတာပေါ့နော်ဆိုတော့နောက်တနေ့နိုဝင်ဘာ26ရက်နေ့မှာဒီဖလန်မြုပ်နယ်ထဲမှာပဲဖလန်မြုပ်ကနေမိုင်20လောက်กว่าတဲ့ဒီလုံတဲရွာဆိုတော့ရှိတယ်အဲ့ဒီလုံတဲရွာရဲ့ဒီကျမကြီးဌာနပေါ့နော်စီပေးခန်းကိုစီကောင်စီကနေထပ်ပြီးတော့ပုံကျဲတယ်ပေါ့နော်အဲ့မှာဒီကျမကြီးဝန်ထမ်း2ယောက်ဝင်ရဲ့ပြီးတော့စီကူတာမှုခံယူနေတဲ့ရတပီသူ9ယောက်ပေါ့နော်အားလုံးစုစုပေါင်း9ယောက်တည်ဆုံခဲ့တာပေါ့နော်အဲ့ဒီပြင်ကိုအဆောက်အုံတွေနေအိမ်တွေ6လုံးလောက်ပျက်စီးခဲ့တာပေါ့နော်
တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့နိုဝင်ဘာလ25ရက်နေ့ကဖလန်းမြို့နယ်ကဘားကျေးရွာနဲ့26ရက်နေ့မှာတော့လုံတဲကျေးရွာပြည်သူစေယုံနဲ့နိုဝင်ဘာလ28ရက်နေ့မှာတော့ကျဲမွန်ကျေးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာပါနိုဝင်ဘာလ26ရက်နေ့ကဖလန်းမြို့ပေါ်ကနေမိုင်20လောက်ဝေးတဲ့လုံတဲကျေးရွာကပြည်သူစေယုံကိုလေကြောင်းကနေပုံကျဲတိုက်ခိုက်လို့ကျန်းမာရေးဝန်ထမ်း2ဦးနဲ့စေကုသမှုခံယူနေတဲ့အရသား5ဦးစုစုပေါင်း9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့တယ်ဆိုတာကိုချင်းသတင်းဌာနရဲ့အဒီတာကိုရောဘတ်ကပြောပြပါတယ်ဟောခါမြို့နဲ့ထန်တလန်မြို့သားမှရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းပြည်ကောင်စီပူးပေါင်းတပ်တွေကစခန်းသိမ်းတိုက်ပွဲဖြစ်နေပေါ်ဆောင်နေပြီးတော့ချင်းပြည်အစိုးရပူးပေါင်းတပ်တွေကနိုမာလာ22ရက်နေ့ကနေစပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ဒါအပြင်နိုဝင်ဘာလ28ရက်နေ့မှာဟာခါနဲ့ထန်တလန်မြို့သားမှာအကြိမ်50ထပ်မင်းနဲ့ဘုံကျဲချခဲ့တယ်လို့ခေါနုတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကပြောပြပါဗျ
။ထန်တလန်ကြားကူပဲစစ်ကောင်စီကအကြိမ်ပေါင်း50လောက်ပေါ့နော်။လေကြောင်းကနေတိုက်ခိုက်တော့ကျွန်တော်တွေ့ရတာပေါ့နော်။ဒီရက်ပိုင်းကတော့စစ်ကောင်စီကကျွန်တော်တို့တီးတလို့ဆိုရင်တော့မြေပြင်မှာအထိနာနေတယ်ဖလန်နဲ့မင်းတပ်မှာမြို့သိမ်းစစ်စင်ချင်းညီနောင်ဖွဲ့တွေကပေါ်ဆောင်နေတယ်ဆိုတော့ဟာခါထန်လန်ကြားမှာလည်းဒီချင်းလန်းကောင်စီဘက်ကနေစစ်စင်ကြီးပေါ်ဆောင်နေတယ်ပေါ့နော်ဆိုတော့အဲ့မှာစစ်ကောင်စီကအထိနာနေတာအဲ့ဒါကြောင့်စစ်ကောင်စီကလေချောင်းကနေပူပြီးတော့တိုက်ခိုက်လာတာကိုကျွန်တော်တို့တွေ့ရတာပေါ့နော
်လုံတဲ့ကျေးရွာကပြည်သူစေယုံဘုံကျဲခံရပြီးတော့အပြစ်မဲ့ရဲသားတွေတိုက်ဆုံရတာနဲ့ပတ်သက်လို့ဝန်နေကြောင်းအခုလိုမျိုးအပြစ်မဲ့ပြည်သူတွေအားထားရတဲ့ပြည်သူစေယုံကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာကတော့စစ်ရာဇဝတ်မှုကိုကျူးလွန်တာဖြစ်တဲ့အတွက်ပြင်းထန်စွာရှုံချပါတယ်လို့ချင်းပြည်အစိုးရကနိုမာလာ28ရက်နေ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုနေ့စဉ်နဲ့အမျှချိန်ချောက်တဲ့အပြင်လူမျိုးတုံးတပ်ဖြတ်မှုတွေကိုရက်စက်စွာကျူးလွန်နေတယ်ဆိုပြီးပြောဆိုထားပါတယ်ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူအတွင်းမှဦးအောင်ချိုကို VOA ကဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ချင်းဘက်စစ်ရုံဘုံကျဲတိုက်ခိုက်မှုတဲ့ခုနှစ်ဦးသေဆုံးခဲ့ရတာမဆင်မွန်ပြပြခဲ့တာပါ။အခုတော့အာနာသိန်းနောက်ပိုင်း9000နီးပါးသေဆုံးခဲ့ပြီလို့ AAP ထုတ်ပြန်လိုက်တာပါ။မြန်မာဆီယနာသိန်း3နှစ်ကျော်တဲ့အရသာ9000နီးပါးအသက်ဆုံးရှုံးခဲ့တယ်လို့နိုင်ငံအချင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ကဒီနေ့ထုတ်ပြန်လိုက်ပါတယ်ဒီပမာဏဟာလက်လန်းမီဒီယာကောက်ယူထားတာဖြစ်ပြီးတကယ်အရေးအတွက်ကဒီချက်ပိုများနေတယ်လို့လည်းပြောပါတယ်အခုလိုသေဆုံးခဲ့ရသူတွေနဲ့ပတ်သက်လို့ကျူးလွန်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးနိုင်ငံကတိုင်ဝမ်ကအမျက်ကွယ်မပြုဖို့လည်းတောင်းဆိုနေကြပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့2021 February တရနေ့ကနေ2024 November 29ရက်အတွင်းစစ်ကောင်စီကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ပြည်သူဦးရေ9000နီးပါးရှိပြီဆိုတာနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဒီကနေ့ November 29ရက်နေ့မှာနောက်ဆုံးရစီရင်သတင်းထုတ်ပြန်လိုက်ပါတယ်။သေဆုံးခဲ့ရသူတွေကဆီယနာရှင်စနစ်ကိုဆန့်ကျင်သူတွေဒီမိုကရေစီလှုပ်ရှားသူတွေနဲ့ပြည်သူတွေဖြစ်တယ်လို့အကျဉ်းထောင်တွင်သေဆုံးတာစစ်ကြောရေးမှတည်ဆုံတာစစ်ကောင်စီလေနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တည်ဆုံတာစတဲ့အချက်တွေကြောင့်တည်ဆုံခဲ့တာဖြစ်တယ်လို့ပြောပါတယ်။အာဏာသိမ်းကာလတည်ဆုံစီရင်9000နီးပါးမှာတည်ဆုံသူ6000ကိုဘယ်သူဘယ်ဝါဆိုတာအတည်ပြုနိုင်ခဲ့ပြီး2600ကိုတော့အတည်ပြုဆဲဖြစ်တယ်လို့ AAPP ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာဆီယနာသိမ်းမှုကိုဆန့်ကျင်လို့ဖမ်းဆီးထိန်းသိမ်းခံရသူတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအကျဉ်းထောင်တွေထဲမှာလူခွင့်ချိုးဖောက်ခံနေရတယ်လို့အသက်အန္တရာယ်ဆိုရင်မကင်းမဲနေထိုင်နေရတာလိမ္မာရေးဆိုင်ရာကျူးလွန်ခံရတာစတဲ့အခွင့်အရေးချိုးဖောက်မှုတွေခံစားနေရတာမို့နိုင်ငံရေးအကျဉ်းသားတွေအတွက်နိုင်ငံတကာဘက်ကစစ်ကောင်စီကိုထိရောက်တဲ့ PR တွေပေးဖို့လိုတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ဦးတိုက်ထွန်းက VOA ကိုပြောပါတယ်
ဒီလက်ရှိအချိန်နောက်ထဲမှာတော့ ကျွန်တော်နိုင်ငံချင်းသားတွေဟာထောင်ပြောင်းတဲ့အချိန်မှာလူမဆန်တဲ့ရိုင်းနှက်မှုတွေကိုခံကြရတာတွေပြီးတော့အမျိုးသားချင်းချင်းလိင်ပိုင်းဆိုင်ရာအဖြစ်ဒါအမျက်ထုတ်ခံရတာပေါ့နော်လိင်ကျိုးမျက်ထုတ်ခံရတာတွေပြီးတော့အမျိုးသားတွေကိုမလိင်ကျင်တာတွေဒါတွေပါကျွန်တော်တို့ခံစားနေကြရပါတယ်။ရွှေရှိနိုင်ငံကအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာရောအကြီးအကဲဌာနပေါ်မှာရောတိရောက်တဲ့အယူဆောင်တွေပြပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်။နောက်တစ်ခုကနိုင်ငံကအနေနဲ့လည်းအချင်းထောင်တွေကိုအကူအညီဆောင်ရှားမှုတွေဒီထက်ပိုပြီးမှပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်။လက်ရှိအချင်းထောင်ထဲမှာနိုင်ငံချင်းသားချင်းတို့2000ကျော်လောက်ဟာဖမ်းဆီးခံထားရတယ်။မိသားစုဝင်တွေဟာဖမ်းဆီးခံထားရတယ်။မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်အထွေထွေချက်တွေရင်ဆိုင်နေရတဲ့ခြားတွေကပို့ဆောင်နေရတာဖြစ်ပါတယ်။ဒါကြောင့်မို့လို့အချင်းထောင်ထဲမှာရှိတဲ့နိုင်ငံချင်းသားချင်းတွေကိုအကူအညီဆောင်ရှားမှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာကလှုပ်ဆောင်နေတယ်လို့ကျွန်တော်တို့အနေနဲ့တော့တောင်းလဲတောင်းဆိုချင်ပါတယ်အကြံလည်းပြုချင်ပါတယ်ခင်ဗျာ
ဒီလိုစစ်ကောင်စီကြောင့်အခုလိုထောင်ကနန်းကျော်တောင်ကနန်းနီးပါးရောက်တဲ့အထိသေဆုံးမှုတွေမြင့်တက်လာတဲ့ပုံမှာနိုင်ငံတကာကမြစ်ွယ်မပြူဖို့နဲ့ထိထိရောက်ရောက်အရေးယူဖို့လိုအပ်တယ်လို့နိုင်ငံရေးအကျဉ်းသားတွေကထောက်ပြပါတယ်ဆီယနာသိမ့်ပြည့်နောက်ပိုင်းမှာပြည်သူတွေဟာပုံသဏ္ဍာန်မျိုးစုံနဲ့နှိမ်ပန်းနှိမ့်ဆက်အသက်ဖြတ်ခံရတဲ့အချိန်ကျူးလွန်သူတွေဟာအရေးယူအပြစ်ပေးမှုကနေကင်းလွတ်နေတဲ့အခြေအနေပေါ်မှာထိရောက်တဲ့အရေးယူမှုတွေရှိစေချင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းဦးထွန်းကြည်က VOA ကိုပြောပါတယ
်။လူခွေရုံစိုးရွားဆုံးနဲ့အပြစ်ခံဆုံးချုပ်ပေါက်တဲ့နေရာကသူကနေရာဆုံးပေါ့နော်နေရာဆုံးပေါ့ပြည်မာတွေကိုအဝေးရောက်ပြီးတော့အဲ air strike ကြီးရှိတယ်။အဲဒါကစစ်ကောင်းတွေကူပြီးတော့ရဲရဲဆက်ဆက်အဲဒီဖန်စီတယ်ဖိနေတယ်ညပန်းတယ်နှစ်နှစ်တယ်အဲနောက်တစ်ခုကထောင်သီးသီးမှလည်းအဲဒါသူတို့ဘက်ကပြီးတော့ဒါတို့လက်ခုတ်ကရေရဲတဲ့ပုံစံမျိုးနဲ့သူတို့ဘက်ကနေပြီးတော့အချမ်းပဲတက်ဖြတ်တာတွေတော့ရုံထုတ်ဆိုပြီးတော့အဲရုံထုတ်တယ်အခင်းလေးရောက်လေရောက်ကိုကပြင်းကျူးစားတယ်ဆိုပြစ်တဲ့သူကအဆုံးမဲကိုတော်ညာလေအဲ့ဒါပြပအရင်ကြီးကနေပြီးတော့ကလုတ်ခွင့်ရနေတော့အဲ့ဒီအတွက်ကြောင့်နိုင်ငံတကာအနေနဲ့ပေါ့တော့ပြက်ပြက်သားသားအမှန်တအရေးယူဖို့တော့အတူကိုအများဆုံးဖားပြီးတော့နော်အပြစ်ပေးအဲ့ဒါအရေးယူဖို့အတွက်ကိုအားလုံးဝိုင်းဝန်းပြီးတော့နော်အဲ့ဒါစုစည်းညီညီညွတ်ညွတ်နဲ့လောက်ကန်ဆောင်ရွက်ဖို့တော့အဲ့ဒါကျွန်တော်ကတော့အဲ့ဒါတိုက်တွန်းခြင်းနဲ့ဗျတောင်းဆိုခြင်းနဲ့ဗျ
နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးတင် APP ထုတ်ပြန်ခြင်းအရာ2024ခုနှစ်နိုဝင်ဘာ1ရက်နေ့ကနေနိုဝင်ဘာ29ရက်နေ့ထိနိုဝင်ဘာလ1လထဲမှာတည်ဆုံသူဦးရေဟာအမျိုးသမီး32ဦးနဲ့အမျိုးသား44ဦးစုစုပေါင်း83ဦးရှိပြီးတော့ရခိုင်ပြည်နယ်တွင်းလေကြောင်းတိုက်ခိုက်မှုကြောင့်အများဆုံးတည်ဆုံရတာဖြစ်ပါတယ်။ဆီယနာသိန်းကာလာအတွင်းဖမ်းခံရသူပေါင်းဟာ28000နီးပါးရှိပြီးတည်တံချမှတ်ထားခံရသူ180ရှိပါတယ်။အဖမ်းခံရသူတွေရဲ့အမျိုးသမီးပေါင်း6000နီးပါးရှိပြီးတော့ကလေးငယ်600နီးပါးရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်ချက်စည်းရင်းတွေဟာမဟုတ်မမှန်ချက်ကားထားတဲ့စည်းရင်းတွေသာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။
အာဏာသိမ်းမှုနောက်ပိုင်း900နီးပါးအထိသေဆုံးခဲ့တယ်လို့ AAPP ထုတ်ပြန်တာမမျှသိအောင်ပြပြခဲ့တာပါအခုတော့ထိုင်းမိုးပြန်လန်းဆောက်လုပ်ရေးလုပ်ငန်းခွင်ပြုချမှုမြန်မာ4ဦးပါသေဆုံးခဲ့ရတာပါဒီနေ့နိုဝင်ဘာ29ရက်နေ့မနေ့4နာရီကျော်မှာဗန်ကောက်မြို့နီးစမုတ်စခွန် KI နေတီမြို့နယ်ကဖလန်ဆောင်လမ်းမကြီးပေါ်မှာဆောက်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုချလို့တရားဆောက်လုပ်ရေးအလို့သမား6ဦးသေဆုံးပြီး10ဦးကျော်ထိထဏ်ရာရခဲ့ပါတယ်တိဆုံသူတွေတဲ့မြန်မာ၄ဦးပါတယ်လို့စမုတ်စခွန်အုပ်ချုပ်ရေးမှူးကပြောပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံဗန်ကောက်မြို့နယ်ကီလို30ကျော်กว่าဝေးတဲ့စမုတ်စခွန်ခရိုင်နတ်တီမြို့နယ်အတွင်းကဖလန်းဆောင်လမ်းမကြီးပေါ်ဆောက်လုပ်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုကျခဲ့တာကြောင့်တရားဆောက်လုပ်ရေးမှာအလုလုကင်နေတဲ့မြန်မာတွေအပါဝင်အလုသမား6ဦးတိဆုံခဲ့ပါတယ်မိုးပြန်တရားကြီးပြိုကျခဲ့တာကြောင့်မြန်မာပြည်အပါအဝင်လူ10ဦးကျော်ဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးစမောစခွန်ခရိုင်အုပ်ချုပ်ရေးအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါဗျ။စမောစခွန်ခရိုင်အုပ်ချုပ်ရေးမှူးနိုင်နာရစ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါဗျ။ဒဏ
်
သူပြောသွားတာကတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေရဲဝင်တန်းနဲ့ဆောက်လုပ်ရေးကအရေးပါတဲ့ဝန်ထမ်းတွေဟာအခုဖြစ်ရတဲ့ပတ်သက်ပြီးအရေးပေါ်စုံစမ်းစစ်ဆေးနေကြပါပြီ။ပြီးရင်တော့တရားဝင်သတင်းထုတ်ပြန်သွားမှာပါ။လက်ရှိမှာတော့အခုလိုမျိုးဆက်မဖြစ်အောင်ကာကွယ်တဲ့အနေနဲ့အ мян လန်းကိုယာယီပိတ်ပြီးတခြားလမ်းကြောင်းကနေတွားခွင့်ပေးထားပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ မနေ့၄နာရီကျော်အချိန်မိုးပြန်လန်းတရားကဆောက်လက်စကွန်ကရစ်တိုင်ပြိုကျတဲ့အချိန်မှာညဆိုင်အလုပ်လုပ်နေတဲ့ဆောက်လုပ်ရေးအလုပ်သမား30ကိုဦးလုကင်နေကြတဲ့အချိန်လေးဖြစ်ပါတယ်။ကွန်ကရစ်ဘီးလက်မြေပေါင်းနဲ့တန်ရန်နေအောင်မှာပိတ်မိပြီးတေဆုံးသူစရင်ကိုထုတ်ပြန်သွားရမှာတော့ထိုင်းနှုတ်နဲ့အတူမြန်မာနိုင်ငံသားချစ်ကိုကိုဖြိုးကိုကိုအောင်သိန်းထေအေယာဆိုသူလေးဦးပါဝင်ပါတယ်။တန်ရရသူ ကစားမှာပို့ပြီးတော့ကုသပေးနေရတယ်လို့လဲဆိုပါတယ်စမောစခုံးခရိုင်အုတ်ချုပ်ရေးမှုကကနအူးမှာပဲတေဆုံးသွားသူအားလုံးကိုတအူးကိုဘန်းဝေရှစ်သိန်း600ကျော်ကြီးပေးမှာဖြစ်ကြောင်းနဲ့တရားရသူများပြန်လဲကောင်းမွန်လာတဲ့အထိပြုစုဆောက်ရှောက်သွားမယ်လို့လဲပြောပါတယ်ဆောက်လုပ်ရေးလုပ်ရင်းနဲ့မိုးပြန်လမ်းမကြီးပြိုကျပြီးတေဆုံးထံရရခဲ့တာဟာအခုတစ်ချိန်ဟာပထမဆုံးအချိန်မဟုတ်ပဲဖလန်းဆောင်မိုးပ
ที่แกบีพี่ป่าเลยพี่ยังได้มาเลยยามานั่งงานด้านลูกตมารีที่ใกล้ดันยายาราตีสองนาฬิกาเลยสิแกบ่าเลยเช่นไทยมุ่งเป็นเรื่องสั่งเรื่องงานเพื่อจะมุ่งมาเลี้ยวบ่าวเป็นชาวติดสงเกล่ามาอีมาทุกอย่างกันแล้วกูรออเมริกันเชื่อใจเราในเจ้ามา American Nanganga Messi Kondaji Lapia Lelewe Messi Thanksgiving Day Parade Nissan Novembala Thanksgiving Day Chizurone Yautai New York Yama Pilole Shibare Tudiakaba Setu Machempa Geraga Luelu Gusun T. Sitan Lelewe Lulala Nithia Niva T. Shilababi Sue Durine Kondai Stu Sanji Reja Yenimugo Chisa Pirati Lapia Lelewe Chotin Pinsen Nebonego View the Rind of Dura Makwa Thirin Pipu Tara Go Kamau Sumin Topia Pivang Kamia
There are well over
8,000 people.
ဒီနေ့မှာတော့အလှပြရင်26ဆင်းဂီတာဝိုင်း17ခုနဲ့အလှပြဖြောပြပေးတဲ့အဖွဲ့တွေပါဝင်ဆင်နွှဲကြမှာပါအိမ်အမြင့်6ထပ်လောက်ရှိတဲ့လေဖောင်းအယုတ်လဲ12ခုပါဝင်ပါတယ်.
There's not a lot of things.
ဒီလိုနှစ်ချီတဲ့ရင်ကျမှုတစ်ခုကိုထိန်းသိမ်းလာတာကောင်းတဲ့လက္ခဏာပါဒီပွဲကိုကမကထလုံကျင်းပါတဲ့မေစီကုံတိုက်တာဝန်ရှိသူတွေကလဲလဲပွဲကုံကြားစိတ်နဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုတာမရှိပေမဲ့ဒီလိုအလှပြတန်းစီပွဲလုပ်ဖို့ကုံကြားစိတ်ကဒေါ်လာ30,000,000ကျော်နိုင်တယ်လို့ခန့်မှန်းကြပါတယ်
ဒီလက်ဆောင်ကမေစီကုံတိုက်နဲ့သူ့ရဲ့ဈေးဝယ်သူတွေကိုချိတ်ဆက်ပေးတဲ့လက်ဆောင်ဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။နိုဝင်ဘာလကုန်ပိုင်းကျရောက်တဲ့ကျေးဇူးတော်နေ့ကဒီဇင်ဘာလခရစ်မတ်ပွဲတော်ကိုကြိုဆိုတဲ့ပွဲလည်းဖြစ်တာကြောင့်မေစီသန့်စ်ဂီဗင်းချီတဲ့ပွဲကအားလိုက်ရဲ့ဈေးဝယ်ရာသီစပြီလို့ဈေးဝယ်သူတွေကိုမေစီကုံတိုက်ကြီးကသတိပေးနှိုးဆော်တာဖြစ်
ချာငင်ဒုတိယပိုင်းမှာလည်းတောက်ချာညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရတယ်။ Radio Season တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဆိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း review အစီအစဉ်ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များခင်ဗျာ။ VOA American အသံရဲ့တောက်ကြညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြနေပါတယ်။အခုဒုတိယပိုင်းနိုင်ဝမ်မှာသုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာမတိုင်ခင်အမျိုးသမီးကန္နာပါ Impact Award ဆုချီးမြှင့်ခံရသူဒေါက်တာနီလာလွင်အကြောင်းပြောထားနီလာသွင်အကြောင်းပြောထားပါတယ်လူမှုအသိုင်းအဝိုင်းမှာကောင်းမွန်တဲ့တွေ့တဲ့ပြောင်းလဲမှုဖြစ်အောင်စွမ်းဆောင်နိုင်သူတွေကိုဂုဏ်ပြုတဲ့နယူးယောက်ခြေဆိုင် Shenhaps Media အဖွဲ့ကြီးရဲ့ Impact Award ဆုကိုဒေါက်တာနီလာသွင်ဒီနှစ်ချီးမြှင့်ခံခဲ့ရပါတယ်နယူးယောက်မြို့ Maimonides ဆေးရုံရဲ့ LGBTQIA စိတ်ကျန်းမာရေးဌာနညွှန်ကြားရေးမှူးဆေးရောဂါထုခုဒေါက်တာနီလာသွင်ဟာ LGBTQIA လိင်လူစုံမဲ့သူတွေလိုအပ်တဲ့စိတ်ကျန်းမာရေးကူညီဆောင်ရှောက်မှုပေးနေတဲ့အပြင်မြန်မာမှာစစ်ပေးရေးပေးကြုံနေရသူတွေကိုလည်းပညာပေးကူညီဆောင်ရှောက်မှုတွေလုပ်နေသူဖြစ်ပါတယ်ဒေါက်တာနီလာသွင်ကိုမေးထားတဲ့မက်ခင်ဖြူထေးပြောပြပေးပါအောင်ခင်ဗျာ
ဒေါက်တာနီလာသွင်ရှင်ပြည်မျိုးမိခဏမှာပါဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့မင်္ဂလာပါညီမရေးကျေးဇူးတင်ပါတယ်အခုလိုမျိုးပေါ့လေအင်တာဗျူးတာကို
ဟုတ်ကဲ့ပါကျွန်တော်အတိတ်ကမေးချင်တာလေမနီလာကဒီလောလောလတ်လတ်ပဲပေါ့နော်အခုနယူးယောက်မြို့မှာရှိတယ် Snaps Media အဖွဲ့ကြီးနဲ့နောက် Gay City News တို့ကနေပြီးတော့มาပေးတဲ့ Impact Award ပေါ့နော်သူတို့ခေါ်တာကတော့ဒီစုကဒီလိင်တူစုံမဲ့သူတွေပေါ့နော် LGBTQ+ ဒီလူမှုအတိုင်းဝိုင်းအတွဲအားပေးကူညီဆောင်ရွက်နေသူတွေကိုပေးတဲ့စုမျိုးလားဒါမှမဟုတ်လို့ရှင်ဘယ်လိုမျိုးစုလဲဆိုတာကိုလေအရင်ဆုံးပေါ့နော်အပို့ပြီးတော့သိအောင်ရှင်းပြပေးပါလားရှင
်ဟုတ်တယ်ညီမပြောသလိုပါပဲဒီဟို LGBTQ community ရဲ့ဓမ္မရေးလူမှုရေးပေါ့နော်ပညာရေးအကုန်ပါတာပေါ့အဲ့ဒီကဏ္ဍတွေမှာဒီကိုယ့်ရဲ့ပတ်ဝန်းကျင်အတွက်ပေါ့နော်ဒီ community အတွက်ကောင်းအောင်လုပ်ပေးတဲ့သူ advocate လုပ်ပေးတဲ့သူတွေ service တွေပေးတဲ့သူတွေကိုသူကဟို recognition လောက်တာပေါ့လေအဲဟိုတဦးတယောက်တည်းကိုရွေးပြောပေးတာမျိုးမဟုတ်ဘဲနဲ့ဒီ New York City မှာရှိနေတဲ့အဲ community organization တွေ healthcare organization တွေ education organization တွေအမျိုးစုံပါတာပေါ့နော်အဲတည်းရနေပြီးတော့သူတို့ honoraries တွေကိုရွေးချယ်ပြီးတော့ပေးတဲ့အစုပေါ့နော
် Okay ဗမာမျိုးသမီးတွေမှာတော့ကျွန်မထင်တယ်အမပရမဆုံးရတာကျွန်မလည်းနော်ဒီစုကို
အဲအဲ့လိုပဲဖြစ်မလားတော့မသိဘူးပေါ့နော်ကျမလည်
းအရှင်ကတော့ဘယ်သူရတယ်မကြဘူးလေနော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့မနီလာတွင်ရကြတော့ဆေးရောဂါအထူးကုတယောက်လည်းဖြစ်တယ်နောက်ဒီ LGBTQ ဒီလိင်လူစုံမဲ့သူတွေအတိုင်းဝိုင်းအတွက်လည်းဒီစိတ်ကျန်းမာရေးဌာနလို့ပြောရမယ်ထင်တယ်နော်ဒီအမအခုလုပ်နေတာကဒီ Maimonides Health ကနေပြီးတော့မှဖွင့်ထားတဲ့ LGBTQ IA+ Mental Healthစီကံပေါ့နော်အဲ့ဒီမှာလည်းအမကဒါအကြီးကဲဒါရိုက်တာတယောက်အနေနဲ့လုပ်နေတာဆိုတော့ဒါကြောင့်မို့လို့လေအဲပေးတယ်လို့ရောပြောလို့ရမလားရှင်အမကဒီ LGBTQ community နဲ့ပတ်သက်ပြီးတော့လုပ်နေတာဆိုတော့လေဒီစုကိုချီးမြှင့်တဲ့အခါမှာကို့ရောသူတို့ကဒါကြောင့်ဒီစုကိုပေးပါတယ်ဆိုတာမျိုးပြောလဲရှင
်အဲဟိုဟုတ်ပါတယ်ညီမပြောသလိုပေါ့နော်အဲကျွန်မဒီ Maimonides Medical Center မှာchild and adolescent psychiatrist ပေါ့နော်အဲအဲ့ဒီအပြင်ကိုကျွန်မနောက်ထပ်တာဝန်ယူထားတာကဒီ LGBTQIA+ mental health clinic ရဲ့ director ပေါ့လေအဲ့ဒါတော့ adults your children your adolescent အကုန်ပါတာပေါ့လေအဲ့မှာလောက်တော့ကျွန်မတို့ကဘာတွေလုပ်ပြီးလဲဆိုတော့ဒီ Brooklyn community မှာရှိတဲ့LGBTQ mental health ကိုကျွန်မတို့ကဒီကခွဲပြီးတော့လုပ်ပြီးတာပေါ့နော်အမပြောရမယ်ဆိုလို့ရှင် Brooklyn မှာဒါကျွန်မတို့ clinic ကဒါပထမဦးဆုံးကေဒက်ကလင်းနဲ့ပေါ့နော်ကိုဗစ် 19 ပတ်ဝန်းကျင်မှာစပြီးတော့ထူထောင်ခဲ့တာပေါ့လေ။အဲထူထောင်ခဲ့ပြီးတော့ကျွန်တော်တို့ဘာလို့လုပ်ပြီးလဲဆိုတော့ဒီ Brooklyn မှာရှိနေတဲ့ community organization တွေမျိုးစုံရှိတာပေါ့နော် LGBTQ+ community support တွေသူတို့တွေနဲ့တွဲပြီးတော့ကျွန်တော်တို့က mental health session သူတို့ကတော့လူမှုရေး session တွေနဲ့တွဲပြီးကျွန်တော်တို့က community မှာလည်းလုပ်ပြီးတယ်ကျွန်တော်တို့ရဲ့ဆေးရုံပေါ့လေဆေးရုံ Memonides Medical Center မှာရှိတဲ့ healthcare staff တွေကိုလည်းကျွန်တော်တို့တွေကဒီ LGBTQIA+ community ပေါ့လေဒီလူနာတွေဆေးရုံမှာလာပြရတယ်ဆိုရင်သူတို့တွေနဲ့ဘယ်လိုမျိုးတခါလေကြတော့ဒီ community ကmarginalize လောက်ခံရတယ်လေဆိုတော့ရှေးကဆိုလို့ရှိရင်ဒီ LGBTQ identity ရှိတယ်ဆိုရင်စိတ်ယောဂရှိတယ်လို့တော့သတ်မှတ်တာပေါ့နော်အမှန်ကတော့ဒါကြောင့်စိတ်ယောဂရှိတာမဟုတ်ဘူး marginalize လောက်တာသူတို့အနှိမ်ခံရတယ်အနှိမ်ချင်းခံရတယ်ဒါမျိုးတွေလောက်ခံရတဲ့ခါကြတော့ကျမကြီးအဆောက်ရှောက်မှုကိုလာခံတယ်ဆိုရင်လည်းသူတို့တွေကမလိုအပ်မသွားဘူးပေါ့နော်အဲဆိုတော့ကျမကြီးဆောက်ရှောက်မှုမှာလည်းပဲ gap တွေရှိတာပေါ့လေအဲ့လိုရှိတဲ့ခါကြတော့အထူးသဖြင့် mental health ဆိုလို့ရှိရင်ပိုဆိုးတာပေါ့ mental health ကြတော့သူတို့ကဘယ်လိုဖြစ်လဲဆိုတော့ဒီလို marginalization တွေကြောင့်မို့လို့the anxiety တွေ depression တွေ PTSD တွေပို့ဖြစ်တယ် and now suicide တွေကလည်း risk ကပိုများတယ် as the ITI community တွေကလူတွေက suicide risk က2-3ဆပိုများတယ်ပေါ့နော်ဆိုတော့ကျမတို့ဒါတွေကိုဟိုလူတွေသိအောင်လုပ်ပေးတယ် now ကျွန်မစေးဥမှာရှိနေတဲ့ဝန်ထမ်းတွေကိုလည်းဒီ LGBTQ patients တွေနဲ့ကျွန်တော်တို့တွေ့ကြုံရတဲ့အခါမှာသူတို့ဟို support ဖြစ်မဲ့ affirming ဖြစ်မဲ့ဆောင်ရှောက်မှုမျိုးကပေးနိုင်အောင်ကျမတို့သင်ပေးတာပေါ့နော်ဆိုတော့ဒါကိုအဲဆေးရုံကလည်းထောက်ပံ့တယ်ကျမတို့နောက်ကနေတောက်လျှောက် support လုပ်ပေးတယ်လို့အဲဒီလိုပေါ့လေ community နဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကိုအဲဒီလိုမျိုး news media တွေက recognize လုပ်တဲ့သဘောပေါ့နော
်မန္တလေးတွင်ကဒီမြန်မာနိုင်ငံမှာလည်းဒီ2021အာဏာသိမ်းမှုနောက်ပိုင်းအထူးသဖြင့်ပေါ့နော်ဆိုလို့ရှိရင်ဒါဟိုစိတ်တိုင်းဆိုင်ရာမှာဟိုစိတ်ဒဏ်ရာဖြစ်ကြတဲ့သူတွေပေါ့နော်ဟိုလနကိုင်းပြပခါရေးကြောင့်ပဲပြောစစ်ပေးမိပေးသဘာဝပေးစသဖြင့်ပေါ့နော်ဒီအဲ့လိုမျိုးကြုံရတဲ့ဒီဇန်တွေများတဲ့သူတွေအတွက်လည်းတစုံတရာကူညီထောက်ပံ့ပေးတယ်သင်တန်းတွေပေးတယ်ဆိုတာမျိုးလည်းကြားတယ်အဲ့ဒါရောဒါတွေလုတ်ပေးနေရလဲဆိုတာလေးဒီမှာပြောပြပေးပါလားရှင
့်ဟုတ်ကဲ့ဟုတ်အဲ့ဒါလေကျွန်တော်က2021အာနာသိန်းကလေးရပေါ့နော်အဲပြောရမယ်ဆိုရင်2021 covid delta wave ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီ Delhi ကျန်းမာဆေးကန်းကဆက်ပြီးတော့ပေါ်လာခဲ့တယ်ပေါ့နော်အဲဒီအဲ့ဒီမှာကျွန်တော်တို့အထူးသဖြင့်ဒီစိတ်ကျန်းမာရေးမှာလူတွေအများကြီးဒုက္ခရောက်ကြရပေါ့နော်မြန်မာပြည်သူပြည်သားတွေဒုက္ခရောက်ကြရတယ်အဲ့ဒီချိန်မှာအဲဒီကျမကြီးအတွက်ကိုကျမတို့ကဘာတွေလုပ်ပေးလို့ရသလဲဆိုတာတွေအဲ့ဒီမှာကျမလည်းစိတ်ဝင်စားတာပေါ့နော်ဒီကိုယ်တိုင်ကလည်းမြန်မာလူမျိုးလည်းဖြစ်တယ်ပြောရရင်ကျမတို့ကလည်း88မျိုးဆက်တွေပေါ့နော်အဲဆိုတော့ကြတော့ဒီကိုကဒီဘက်မှာရောက်နေတယ်ဆိုပေမဲ့လို့လည်းမြန်မာပြည်မှာဘာတွေလုပ်ပေးလဲဆိုတော့အဲ့ဒီမှာ opportunities ကဒီ Delhi ကျမ်းမာကTele health နဲ့ဆိုတော့ကျမတို့ကဟိုဈေးကန်းကိုလည်းကျမ volunteer လုပ်ဖြစ်တယ်ပေါ့နော်အဲဒီကနေပြီးတော့ကျမတို့တွေ့တွေ့လုပ်ကြတယ်မြန်မာပြည်ကဒီ CDM ပေါ့နော်ဆရာဒီဆရာမတွေနဲ့လည်းကျမတို့တွေ့မိပြီးတော့သင်တန်းတွေလည်းပေးတယ်ပေါ့နော်အဲနောက်ဟိုဒီမှာပဲအမေရိကန်မှာအခြေစိုက်တဲ့ဆရာမဂျူဂျူရှိတယ်လေအဲဂျူဂျူ safe space ကနေပြီးတော့လည်းကျမတို့သင်တန်းတွေပေးတယ်ပေါ့နော်သင်တန်းတွေပေးတယ်ဆိုတော့ကျမတို့challenge adolescent psychiatrist ဆိုတော့ကလေးတွေနဲ့မိသားစုတွေရဲ့အဲဒီစိတ်ဒဏ်ရာတွေကိုဘယ်လိုမျိုးပေါ့နော်အဲဘယ်လိုမျိုးသိအောင်လုပ်ကြမယ်ဘယ်လိုမျိုးတွေဟိုကြုံစစ်သေးဆောင်ကလေးတွေမိသားစုတွေမှာကြုံတွေ့ရမယ်အရာလေးတွေအတွက်ကိုကျမတို့ကအဲ့ဒီမှာရှိကိုကိုရိုင်းကတော့မသွားနိုင်ဘူးပေါ့နော်အဲ့တော့အဲ့ဒီမှာရှိနေတဲ့ကျမကြီးဝန်ထမ်းတွေလူမှုရေးဝန်ထမ်းတွေကိုကျမတို့ကအဲဒါလေးတွေကိုတော့ကယူဆိုင်ပြီးပါတမျိုးတွေပေါ့နော်အဲနောက်တယ်လီကျမကနေတဆင်းကတော့ကျမတို့တွေကဒီ suicide prevention အတွက် training တွေပေးတာပေါ့နော် suicide risk assessment တွေတာမျိုးတွေကျမတို့လုပ်တာပေါ့နော်အဲကျမတယောက်တည်းလုပ်တာတော့မဟုတ်ဘူးပေါ့နော်အကုန်လုံးလက်လမ်းမိရအကုန်လုံးကိုကျမတို့တွေ့ပြီးတော့လုပ်ကြတာပေါ့အဲမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေကဒါအများကြီးပဲလုပ်ရမှာလေဟိုကိုလုပ်နိုင်တာလေးကိုလုပ်တာပဲလို့လည်းတွေ့ပြီးတော့လုပ်ကြတာပေါ့အကုန်လုံ
းဟုတ်ကဲ့အဲ့တော့အခုလိုမျိုးကိုရဲ့ဒီလိုလုံရက်တိချောင်းပေါ့နော်ဒီလိုမျိုးစုလည်းရတယ်ဆိုတော့ဒီစုရတဲ့အတွက်ကြောင့်မို့မှာကိုလုံနေတဲ့ကိုရဲ့လုပ်ငန်းတွေအတွက်ကတစုံတရာ၆ခုဖြစ်တယ်လို့ထင်လားရှင
်အဲကျမတော့ထင်တယ်အဲကိုကတော့ဆက်လုံအောင်ပါပေါ့နော်အထူးသဖြင့်ဒီအခုအချိန်မှာဆိုရင်ဒီလူတွေက marginalization ကပို့ပြီးတော့လဲဆိုးတဲ့နေရာတွေလည်းရှိတာပေါ့เนาะ Obama ဆို Florida တို့ဘာလို့မှဆိုရင်ဒုံစေးကေးတို့ဘာလို့ဒါမျိုးပေါ့လေဆိုတော့ဒီလိုမျိုးတွေများလာတဲ့ခါကျတော့ကျွန်တော်တို့ပို့ပြီးတော့ဒီ rights တွေကိုလည်းသိအောင်လုပ်ပေးရမယ်ကျွန်မအနေနဲ့ဆိုရင်ကျွန်မကဏ္ဍကဟိုပေါ့ညံစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ mental health နဲ့ပတ်သက်ပြီးတော့ awareness တွေကိုကျွန်တော်တို့လုပ်ပေးရမှာပေါ့เนาะဒါမှဒီထိရောက်တဲ့လုပ်ငန်းတွေပို့ပြီးတော့လုပ်နိုင်တာပေါ့အဲ့လိုပေါ့
ဒီ American ပြောင်စုလိုနေရာမျိုးမှာတောင်မှပေါ့နော်ဒါ LGBTQ လိင်လူစုံမဲ့သူတွေအတွက်ခွဲခြားဆက်ဆံတာတွေအဲဖိတ်ချင်ခင်ရတာတွေကဒါရှိနေသေးတဲ့သဘောပေါ့နော်ဘလောက်ထိများဟိုဘလို့ပုံစံနဲ့ဘလောက်ထိဖြစ်နေတာတွေ့ရလဲရှင့်အမတို့ဒီလိုလိုက်ပါကူညီဆောင်ရွက်တဲ့နေရာမှာလေ
အဲအဲ့ဒါကပြောရရင်လေတမိုင်းနဲ့တောင်ချီပြီးတော့ရှိတာပေါ့နော်ဟိုစောစောကပြောသလိုပေါ့လင်းဆက်ဆက်ခံယူမှုမတူညီတာကိုအကြောင်းပြုပြီးတော့ဒါဒီစိတ်ရောဂါရှိလို့ဒီလိုမျိုးဖြစ်တာလို့ပြောကြတယ်တောင်ခံရတယ်လေအဲအဲ့လိုမျိုးရှိတယ်တကယ်တော့ခွဲခြားဆက်ဆံတာကနေရာတိုင်းမှာရှိတယ်ပေါ့နော်အဲကျွန်တော်တို့မြန်မာပြည်မှာဆိုလက်ရှိတာပဲဒီအဲဂေးဆိုလို့ရှိရင်လက်စပီယန်ဆိုရင်နှိမ့်နေအဲဟိုအနိုင်ကျင့်ခံရတဲ့အတန်းထဲမှာလဲစာသင်နေဆိုလို့ရှိရင်လဲဟိုအနိုင်ကျင့်ခံရတာရှိတာပေါ့နော်အဲဒါမျိုးတွေပေါ့အဲဒီအမေရိကန်မှာလည်းရှိတာပဲဘူလီယင်တွေလောက်ကြတယ်ပေါ့နော်အဲဒါပေမဲ့လို့ဒီမှာကတော့အဲဒီလူတွေရဲ့ awareness ကပိုပိုပြီးများလာတဲ့အခါကျတော့အဲနည်းနည်းတော့နေတယ်နောက်ပြီးတော့ intervention တွေကလည်းပိုပြီးတော့များလာတာပေါ့နော
်သူတို့ပါဝင်ဆွေးနွေးပြတဲ့အတွက်လည်းစူးစမ်းရိုက်တင်ပါတယ်ရှင
်ဟုတ်တယ်ပါရှင်ပြည်ပြည်ကျေးဇူးပါရှင
Impact Award ဆုရတဲ့ဒေါက်တာနီလာသွင်းအကြောင်းမက်ကင်ဂျီတွေပြောပြခဲ့တာပါအခုတော့သုတဆုံးလေအမေရိကန်တခွင်မှာအမေရိကန်ဆုရကစိုက်ပျိုးရေးကူညီပေးတာကိုပြောထားပါတယ်အမေရိကန်ဆုရအနေနဲ့စိုက်ပျိုးရေးသမားတွေကိုဘယ်လိုကူညီနေတာ Texas ပြည်နယ် Houston မြို့နာက Yo Ranch စိုက်ပျိုးချန်ပိုင်ရှင် Coach Steven Yo ကရှင်းပြပါတယ်စိုက်ပျိုးရေးအပြင်အလဲလာနိုင်မဲ့အစီအစဉ်ကိုဒုတိယပိုင်းဖြစ်ကိုအောင်ပြောပြပေးပါအောင်ခင်ဗျာ
ဟိုအခုဒီစိုက်ပျိုးရေးအပြင်ပေါ့နော်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဟို tourism ပေါ့ဒါဆို channel ကိုလာပြီးတော့ဟိုလဲလို့ရမယ်ဒီမှာညအိညနေဟိုလုပ်လို့ရမယ်နေရာတွေလည်းဖန်တီးပေးထားဖို့အစီအစဉ်ရှိရလို့ကြားပါတယ်ဆိုတော့အဲ့ဒီအကြောင်းအနေနဲ့ရှင်းပြပါဦ
းဟုတ်ကဲ့ကျွန်တော်တို့ form ကတော့စသဖြင့်ပေါ့အဓိက community support agriculture ဖြစ်တဲ့အတွက်ကြောင့်ဒီက community တွေယနေ့ရဝေးသူလာနေပြီးတော့တရက်ခီးတော့လကောင်းယူပစ်လုပ်တဲ့အသီးမတွေကိုယ်တိုင်ခိုးပြီးတော့ဝယ်ဖို့အတွက်တော့လကောင်းဒါမှမဟုတ်သူတို့ get away ပေါ့ဒီ city ကနေ the rural area မှာ get away သူတို့တောက်ကြစနေစသည်တနည်းကိုယ်စသည်သူတို့နေဖို့အတွက်ကျွန်တော်တို့ကတော့ဒီ clamping ပေါ်ပြီးတော့သူတို့အဲ့လိုမျိုး Airbnb လို့ပေါ့ဆိုသူတို့ဒီမှာနေပြီးတော့ငွေပန်းဖြေလို့ရတယ်တို့တူပဲကျွန်တော်ချန်ကဒီကပတောင်ကျော် National Wildlife Refuge ကပတ်ပလက် surrounded ထားတဲ့အတွက်ကြောင့်ဒီမှာပါပြီးတော့သူတို့ hiking တို့ဒီ bird watching တို့အမဲလိုက်တာတို့ hiking အပန်းဖြေတာတို့စသည်သူတို့တရေတရစသည်ဖြင့်ခုနလိုချောက်လဲပြီးတော့အပန်းဖြေလို့ရနိုင်တယ်။ဒါကြောင့်အဲ့ဒီ great tourism ကိုကျွန်တော်ဆောင်ရွက်ချင်တယ်။အ
ဲ့ဒီအစီအစဉ်ရောဘယ်တော့လောက်အကောင့်ထဲပေါ်နိုင်မှာမလဲ။
ဟုတ်ကဲ့ကျွန်တော်တို့ဒီ farm setup လုပ်ပြီးပြီဆိုရင်ကျွန်တော်တို့စပြီးတော့ tiny home ဆိုတော့ဒီကျွန်တော်တို့ဒီ energy ကခုနလိုတွင်ပြင်ပေါ့ prairie ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုပဲ mongolian prairie theme တစ်ခုဆိုတော့ mongolian yurt လိုမျိုးအိမ်လေးတွေကျွန်တော်ပါလိုက်မယ်နောက်တစ်ခုသူပဲ tiny home container home သူတို့ hunting လုပ်တဲ့ cabin လေးတွေစသဖြင့်အဲ့ဒါလေးတွေကျွန်တော်တို့ချပြီးလိုအပ်တဲ့နေရာလေးတွေချပြီးသူတို့ online အနေနဲ့စသဖြင့် book လုပ်ပြီးတော့လာပြီးတော့တဲလို့ရတယ်ကျွန်တော်တို့ကျန်တဲ့ခုနလိုဒီလာမယ့်နောက်နှစ် hunting season ပေါ့ခုနလိုဘယ်လိုကောင်းလဲ September လောက်ကိုကျွန်တော်တို့စပြီးတော့ ready ဖြစ်မယ်လို့ဒီစတယ်ဒီမှာတော့အများကြီးကတော့ဒီလတွေဆိုရင် October November လာဆိုရင်ဒီမှာ hunting လုပ်တဲ့ season ဖြစ်တော့တကြဒူတော်ရင်းက contact လုပ်ကြတယ်သူတို့လာပြီးဒီမှာကျဲပြီးမဲလိုက်ခြင်းစတဲ့ဒါနဲ့ကျွန်တော်တို့ဘက်က facility ကိုပြည့်စုံနေတော့တကြဒီအဖက်ကိုကျွန်တော်နောက်နေ့မှကောင်တယ်ပေါ်မလို့စိတ်ကူးထားပါတယ
်ငွေကြီးအရောဟို ဟိုဘယ်လိုပုံစံမျိုးနဲ့အဲယင်းဤမြုပ်နေလဲဆိုတာကိုဟိုသိကြပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြပြပါဦးဟုတ်ကဲ့
ဆိုတော့ကျွန်တော်သဘောပြောရမယ်ဆိုရင်ကျွန်တော်တို့ကတော့မတော်တဆဒေသမဘုံကဖြစ်သွားတာအဓိကတော့ကျွန်တော်တို့က real estate investment ဒီနေ့ကျော်ဝယ်ပြီးတော့ဒီ land ကိုဘယ်လို hack လုပ်လဲဆိုပြီးတော့စဉ်းစားတဲ့အခါမှာခြံဆိုင်တဲ့လုပ်ငန်းတစ်ခုဖြစ်တော့တဲ့ကြောင့်ဒီ farming ကို counter ပြောခြင်းဖြစ်တယ်။ counter ပေါ်မှာပေါ်တဲ့အခါမှာလည်းကျွန်တော်ဒီကတငယ်ချင်းတယောက်ပေါ့ less ပြီပေါ့။သူကလည်းဒီအသီးအနှံတွေကိုသူကဒီ America State ကိုသူပို့နေတာကြားပြီ။ဆိုတော့သူကလည်းအားပေးရဆိုတော့ဘာဖြစ်လို့ဒီ market ကလေးတစ်ခုကရှိပြီးသားဆိုတော့အဲ့နဲ့ farming ကိုလုပ်ခဲ့ခြင်းဖြစ်တယ်။အရင်းအနေနဲ့ကတော့ကျွန်တော်တို့ကမြေကြီးကို invest လုပ်တာပေါ့နော်။ဒါမှမဟုတ်နောက်ပိုင်းလိုတဲ့ဟာတွေကတော့ကျွန်တော်တို့ကinkam producing လုပ်မယ်ဘလောက်ပြန်ရမယ်စသဖြင့်အဲ့ဒါအရကျွန်တော်တို့ return on investment ကိုကြည့်ပြီးတော့ကျွန်တော်တို့ step ပြီးဆောင်ရွက်သွားပါမယ
်ဟုတ်ကဲ့ဆိုတော့ဒီ America မှာကအထူးသဖြင့်เนาะစိုက်ပျိုးရေးတွေဘာတွေလုပ်တဲ့သူတွေဆိုလို့ရှိရင်ဟိုအစိုးရကလည်းအဲတစိုက်ဒီပိုင်းကူညီတယ်ဆိုတာမျိုးကြားရပါတယ်ကို Steven ရိုးရောအဲ့ဒီလိုအကူအညီတွေဟိုရပါရဲ့လား
ဟုတ်ကဲ့ကျွန်တော်တို့ farm ဆောင်လုပ်မယ်ဆိုတဲ့အခါကျတော့ဒီလိုပဲThe United States Department of Agriculture, USDA, local. So, the Trustman program is here. So, General Sabi, Soka Kajaro, USDA, field consultant, through Chanela Chick, from meeting meter, soil test, property site in there, army maintain lieutenant, Saturday through Chanyan Cuba. Adima, the environmental quality improvement programs are equipped for Takushi. Adi equipped her.ဒီကျွန်တော်တို့ဒီနေစားပြီးလုပ်တဲ့လူတွေအတွက်ကိုသူတို့က green house ပေါ့နော်ဒီမှာတော့ high channel လို့ခေါ်တယ်အဲ့ဒီ high channel ကဘာလို့ပြော curiosity ရတာအများကြီးတောက်ကိုဖြစ်တယ်သူတို့က cost sharing အဲ့ဒီ green house ဘာလို့သူတို့စီမှာ apply လုပ်ခဲ့လို့လုပ်ကြည့်လို့လည်းရတယ်နောက်တစ်ခုကလည်းသူတို့ကဒီ infrastructure improvement ဆက်ပြီးကျွန်တော်နွားတွေဆက်ပြီးဝင်းမယ်ဆိုရင်သူတို့ကဒီ solarOur water well certificate through kuna kuni bete kashi ala trosi ma program ni technical assistant ni nabi kebe tono to di rural area ma ho bet me city tema solution la usda ma now the program to kushi is urban farming so through ala de lobe low channel le de sanwe tro kuni bi ro cost sharing program ya no to the work to work top computer le program le shi ba
ဆိုတော့ channel မှာအေကတော်တော်များများ site အပင်တွေ site ထားတယ်ဆိုတဲ့အခါကျတော့ဒီအပင်တွေဘောလေဟိုဘလို့ပုံစံမျိုးနဲ့ပြုစုပြောင်းထောင်သွားလဲဆိုတာရောနည်းနည်းရှင်းပြပါဦ
းဟုတ်ကဲ့ပါဆိုတော့ကျွန်တော်တို့ကဒီမှာကတော့ဒီ mass production လုပ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီမှာ drip system နဲ့တောင်းဆိုတော့ lower the nutrient တွေကိုကျွန်တော်တို့ဒုဒလို adjust လုပ်ပြီးတော့ပေးသွားလို့ရတယ်။ဒါမှမဟုတ်ဆက်ပြီးတော့ကျွန်တော်တို့ကျင်းစင်တဲ့အခါမှာလည်းကျွန်တော်တို့လိုအပ်တဲ့ nutrient တွေကျွန်တော်တို့အပင်ထဲမှာထည့်ပြီးကျွန်တော်တို့ organic practice သွားနေတဲ့အတွက်ကြောင့်အများကြီးသုံးတဲ့အရာတွေကတော့ဒီ omnia approve လုပ်ထားတဲ့ material အသုံးပါပဲ။နောက်တစ်ခုကတော့ maintenance ပိုင်းကတော့နည်းနည်းလေးတော့အလုပ်များတယ်။စပိုက်ကြရတော့လွယ်တယ်။ And maintenance ကတကယ် daily routine ။ So အဲ့ဒီပိုင်းနဲ့ပတ်သက်တဲ့အခါကျတော့လည်းကျွန်တော်တို့ pest control pest ကခုရှိတယ် disease ရှိတယ် pest မှာလည်းဆို insect ရှိတယ် bacteria ရှိတယ်ပြီးတော့ fungal infection ရှိတယ်ဆိုတော့ဒီပိုင်းကခုကိုကျွန်တော်တို့လည်းနည်းနည်းနည်းစဉ်အရင်ကြည့်ရှုစောင့်ရှောက်ပြီးတော့ maintain လုပ်သွားတယ်ဆိုတော့ဒီ insect ကတော့ကျွန်တော်တို့ကတော့ physical barrier အနေနဲ့ insect နဲ့ try ထားမယ်ဒါမှမဟုတ်မနိုင်ဘူးဆိုရင်နောက်ပိုင်းကျွန်တော်တို့ organic spray ပေါ့ organic spray ကတော့ကျွန်တော်တို့နည်းစဉ်ကျွန်တော်စားသုံးနေတဲ့ဒီခုနလိုနီးမြ garlic တို့စာတည်းအဲ့ဒီဟာတွေပဲကျွန်တော်တို့ chili တို့အဲ့ဒါတွေပဲတောင်းပါတယ်။အဲဆိုနင်းကတော့သူကတော့ effective ဖြစ်တယ်။ဒါနဲ့ကျွန်တော်ကအများဖြစ်က evening မှာပြန်တယ်။ကျွန်တော်တို့ကတော့ဒီ yoga branch ကတော့အဓိက agriculture ကတော့ community supported agriculture ဖြစ်တဲ့အတွက်ကျွန်တော်တို့ဘာလို့ဒီကရှိတဲ့ local ကောရဝေး mix တွေလည်းအချိန်မီကျွန်တော်တို့စီလာပြီးတော့ဝင်နိုင်တယ်၊ရေးလာနိုင်တယ်
ဟုတ်ကဲ့ပါကိုစီဗင်ယိုကျွန်တော်တို့ VOA ကိုအခုလိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါကျေးဇူးပါကွာ
အမေရိကန်ဆွေကစိုက်ပျိုးရေးလုပ်ငန်းတွေကိုဘယ်လိုကူညီနေတာကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍပါ ChatGPT ကိုမေးနိုင်တာနဲ့အသာချက်အားနည်းချက်တွေကိုပြောထားပါတယ် AI model တစ်ခုဖြစ်တဲ့ ChatGPT မှာလူသားတွေလိုမိကွန်းတွေဘာကြောင့်မေးလို့ရတာပါလဲ ChatGPT ကိုသုံးနိုင်တဲ့အသာချက်နဲ့အားနည်းချက်ကရောဘယ်လိုရှိပါလဲ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုမေးထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
ကျင်နာတစ်ခုอ่ะပေါ့เนาะဒီ chat gpt မှာဆိုလို့ရှင်ကိုသိကျင်တဲ့မေးခွန်းကိုမေးလို့ရတယ်အဲ့ဒါဘာကြောင့်ပါလဲဆရာ
โอเคအဲ့တော့ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်ကညူရနော့မော်ဒယ်တွေကိုထည့်တဲ့ခါမှာစလုံးကြီးဒိုင်းထည့်ပြီးတော့တွက်လို့ချက်လို့မရဘူးလीအဲ့တော့ကျွန်တော်ကငန်းဖြစ်ပြောင်းရပါတယ်အဲ့တော့တိတိကျပြောပါဆိုရင်တော့သင်္ချာစကားနဲ့ပြောမယ်ဆိုရင်တော့ကျွန်တော် vector number တွေဖြစ်ပြောင်းပါတယ်အဲ့တော့အဲ့ဒါလေးကိုကျွန်တော်ပြပါပါမယ်အဲ့ကျွန်တော်ကအဲ့ corpus ထဲမှာစီစလုံးတွေကိုဖြတ်ထားပြီးတော့အဲ့စလုံးတွေကိုကျွန်တော်က vector ဖြစ်ပြောင်းထားတော့မှဘယ်စလုံးနဲ့ဘယ်စလုံးကတူတယ်ပေါ့ကျွန်တော် similarity တိုင်းတယ်လို့ခေါ်ပါတယ်ဥပမာကျွန်တော် zap pose ဆိုတဲ့စလုံးမြန်မာစလုံးကဇက်ဆောင်เนาะဒီမှာဆိုရင် तू ကဆွဲထုတ်ပြတာပေါ့ကျွန်တော်အဲ့ဒါလေကိုရိုက်ထည့်ထားတဲ့ data ဝင်မှုဖြစ်တာပေါ့ဗျာကျွန်တော် zap pose ဆိုတဲ့စလုံးကဒီမှာဆိုရင် तू ကဇက်ဆောင်နဲ့ကအနီးဇက်ဆုံးပဲဆိုပြီးတော့ဆွဲထုတ်ပြတာပေါ့เนาะအဲ့ဒါနံပါတ်တင်တော့တိုက်စစ်တာဟုတ် zap pose ဆိုတဲ့စလုံးကဇက်ဆောင်နဲ့တူနီးရယ်ဇက်ဆောင်စုနဲ့နီးတယ်ဇက်ချိန်ဇက်ပြက်ဆက်ရံစသည်ဒီဟာသူ vector တွေကနေပြီး vector နဲ့သူတိုင်းတာတွေကြောင့်ဆွဲထုတ်လို့ရအောင်เนาะအဲ့ data တွေမှာဆိုလို့ရှိရင်ဘယ်စလုံးတွေတူလဲဆိုတာကိုဆွဲထုတ်ဖို့အတွက်ကြတော့ကျွန်တော် vector အဖြစ်ပြောင်းလာပေးရပါတယ်အဲ့တော့အဲ့လို vector ပြပြောင်းလိုက်တဲ့ခါမှာဘာတွေကောင်းသွားလဲဆိုတော့ကျွန်တော်ကစလုံးတစ်လုံးတည်းနေမကဘဲနဲ့အတွဲလိုက်ပြီပေါ့เนาะအဲ့ဥပမာကျွန်တော်ကဘယင်နဲ့ဘယင်မဆိုတဲ့စလုံးတွဲမျိုးပေါ့เนาะယောက်ျားနဲ့မိန်းမဆိုတဲ့အဲ့လိုမျိုးဆက်ညစ်ဘက်အတွဲတွေကကျွန်တော်ဆွဲထုတ်လို့ရပါတယ်အဲ့ဒီပြင်ကိုကျွန်တော်ကဟိုဘာမလို့ပြောရင်တော့ကရိယာပေါ့လေအဲလမ်းလျှောက်နေတယ်လမ်းလျှောက်ခဲ့တယ်အဲရေကူးနေတယ်အဲနော်ဆိုတော့အဲ့မျိုးဘာတန့်စီကိုပါကျွန်တော်တို့ကနော်ဆွမ်းပေါ့နော်ဆွမ်းမင်းဆွမ်းတော့အဲ့ဒီသရာပိုင်းလိုပါသူကနားလေတာလေပေါ့မော်ဒယ်ယာလေအဲ့တော့နောက်ကွက်ကြမာတီလင်ဂွယ်ပါရပါတယ်ဗက်တာဖြစ်ကြောင်းလိုက်တဲ့ခါမှာကျွန်တော်တို့ကအဲ analogical reasoning လို့ခေါ်တာပေါ့နော်ဒီစလုံးနဲ့ဒီစလုံးကဘယ်လိုဆက်ဆက်နေလဲဆိုတာကိုကျွန်တော်ကလေ့လာလို့ရတာပေါ့အဲ့တော့ဥပမာကျွန်တော်က Spain နိုင်ငံရဲ့မြို့တော်က metric ဒီနိုင်ငံမျိုးတော့ run လို့ပေးလိုက်ပြီးတော့ကျွန်တော်ဂျာမနီဆိုကျွန်တော်အင်ပို့လုပ်လိုက်လို့ရှိရင်သူကဟုတ်ပြီဂျာမနီနိုင်ငံမျိုးတော့ဘာလင်ဆိုပြီးတော့အဲ့ဒီ data တွေကနေဆွဲထုတ်လို့ရတယ်အဲ့လိုဆွဲထုတ်လို့ရတယ်ဆိုတာတကယ်ကတော့ vector calculation လုပ်လို့ရတယ် analogical reasoning လုပ်လို့ရလို့ပါ what to value လည်းခေါ်တယ် first step လို့ခေါ်တယ်အဲ့လိုမျိုး vector တွေပြောင်းထားလို့ရတာပါဗျအဲ့တော့ vector အဖြစ်ပြောင်းရလို့ရှိရင်ကျွန်တော်ပြောဆိုရမြန်မာစာနဲ့ဥပမာပြပါဆိုလို့ရှိရင်ကျွန်တော်တို့ကဥပမာအချစ်ဆိုတဲ့စလုံးရဲ့ vector အနှုတ်ပေါ့လေနောက်ချစ်သူဆိုတဲ့စလုံးရဲ့ဟိုနှုတ်လိုက်မယ်နှုတ်လိုက်ပြီးတော့ကျွန်တော်တို့ကမုန်းဆိုတဲ့စလုံးနဲ့ပေါင်းလိုက်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီ analogy တော့ relation ကနေပြီးတော့ဆွဲထုတ်လို့ရတဲ့ဟာဒါမျိုးတွေထွက်လာတာပေါ့အမုန်းပွားတယ်လို့အမုန်းတရားအမုန်းဆုံးစသဖြင့်ကိုထည့်ထားတဲ့ data ပေါ့နော်အဲ့ဒီမှာရှိတဲ့စလုံးကြီးပြောပုံကြီးပြီးတော့သွားဆက်ဆက်မှုတွေကိုဆွဲထုတ်လို့ရပါတယ်အဲ့တော့အားကြောင့်မလို့ကျွန်တော်တို့ကနော်ခုနဒေါက်ကမိုသမီးလို့ model ကနေပြီးတော့မိလိုက်တဲ့မိကုန်းကိုသွားဒိုင်းနာတစ်ခုထိနားလေတယ်ပြီးတော့ဘလို့ပြန်တုံ့ပြန်ရမယ်ဆိုတဲ့ကိစ္စအားကြောင့်ဒီလိုမျိုးanology relation တွေပေါ့နော်စလုံးတုံးနဲ့တလုံးစလုံးအတွဲလိုက်ဆက်ဆက်မှုတွေကိုနားလည်လို့သူကပြန်ဖြေပေးနိုင်ကြတာပါဗျ။ဟုတ်ကဲ့
။ဆရာတော့ဒီ chat gpt တုံးနဲ့ပေါ့နော်။ဟိုကောင်းတဲ့အချက်ကလေးတွေမကောင်းတဲ့အချက်ကလေးတွေဒီ model ရဲ့အားတာချက်တွေအားနည်းချက်တွေနည်းနည်းပြောပြပေးပါဆရာ
။အကောင်းတဲ့ချက်ကတော့အင်တာနက်မှာရှိတဲ့ data တွေအများကြီးကိုတုံးလာတာဖြစ်တော့ကြောင့်တော့ဘာသာစကားပေါင်းစုံပေါ့လေ။ဟို fee ပေါင်းစုံပေါ့။အဲ့တော့အားစားတို့နိုင်ငံရေးတို့သိပ္ပံပညာဆေးပညာစသဖြင့်ဖီးပေါင်းစုံနဲ့ train ထားတာဖြစ်တော့ကြောင့်မလို့သူကလူတယောက်မှာဆိုရင်ကျွန်တော်တို့ကဆရာဝန်ဆိုရင်တော့ဆေးပညာနဲ့ပတ်သက်ပြီးသူကြွမ်းကျင်မှုရှိမယ်ကျွန်တော်တို့အားသာသမားဆိုလို့ရှိရင်အားသာနဲ့ပတ်သက်တဲ့ knowledge ရှိမယ်ဒါပေမဲ့ chat gpt ကတော့ဘာတွေအားသာပါလဲဆိုတော့ကျွန်တော်တို့လူတယောက်ဆိုတဲ့အသိဉာဏ်ထက်တူပဲနဲ့သူကဖီးပေါင်းစုံဘာကားပေါင်းစုံနားလည်တဲ့ပုံစံမျိုးဖြစ်သွားပါတယ်အခုတော့လူတွေသုံးကြည့်ပြီးတော့ဟိုနည်းနည်းလေးဂျိမ်းမိနေကြဆိုပဲသူကအတိုင်းအတာတစ်ခုချီသူက intelligent ဆိုတဲ့ဟာပါလာပါတယ်ဗျဘာကြောင့်လဲဆိုတော့ internet မှာရှိတဲ့နော်ဒီ Wikipedia စာမျက်နှာတွေနောက် social media မှာအပြန်အလှန်ပြောနေကြတဲ့နော် chatting data တွေ YouTube video တွေမှာကျွန်တော်တို့ video နော် transcript လုပ်ထားတဲ့နော် sign ထိုးထားတဲ့စာကြောင်းတွေအကုန်လုံးပေါ့မျိုးစုံပါပဲပါတယ်အဲ့ဒီပြင်ကိုကျွန်တော်တို့ကဘာသာကားမျိုးစုံပါပါတယ်မြန်မာစာအင်္ဂလိပ်စာဂျပန်စာအကုန်လုံးဘာသာကားမျိုးစုံပါတယ်အဲပြီးတော့ဘာသာစံလည်းမျိုးစုံပါပါတယ်စေပညာတို့အားစားတို့နိုင်ငံရေးတို့သိပ္ပံတို့အဲ့လို data တွေကိုအများကြီးနဲ့စောက်ထားတဲ့ကြောင်မို့သူ့မှာကတို့လူတွေမှာနော်လူတယောက်မှာကျွန်တော်ဆရာဝန်ဆိုရင်ဆရာဆေးပညာနဲ့ပတ်သက်ပြီးသိမယ်ဗျာအဲနော်အားသာသမားဆိုလို့ရှိရင်အားသာနဲ့ပတ်သက်တဲ့ knowledge ရှိမယ်ဒါပေမဲ့ ChatGPT ကဘယ်လိုဖြစ်လာလဲဆိုတော့ तू က အဲ့ဒီထက်ကျော်သွားပြီးတော့ဖီးပေါင်းဆုံးပေါ့လေနော်အဲ့တော့ပညာဆိုင်ရာပေါင်းဆုံးဘာသာစကားပေါင်းဆုံးကနေပြီးတော့သူကသူ့မှာအတိုင်းအတာတစ်ခုထိဒီ intelligence ဆိုတဲ့ဟာမျိုးဖြစ်လာပါတယ်ဗျာအဲ့အဲ့ဒီဘိုင်းကအရန်ကြီးပါတယ်အဲ့ဒီဘိုင်းအရန်ကြီးပါတယ်နောက်အခုနောက်ပိုင်းဆိုရင် program တွေပါလို့ဆိုလို့ရှိရင်သူရေးပေးတာနိုင်ပါတယ်နောက်လူတွေနဲ့လည်းစကားနော် chatting လုပ်တယ်ပေါ့လေမေးဖြေတွေလုပ်လို့ရတယ်သိချင်တာတွေကိုသူ့မေးလို့ရတယ်စသဖြင့်အလုပ်တွေအများကြီးခိုင်းလို့ရတယ်အဲ့အရာကြီးကအားသာချက်ပါပဲအဲ့တော့သူ့ရဲ့အားနည်းချက်ကိုပြောပါဆိုလို့ရှိရင်တော့အခုပြောနေကြတဲ့သုံးနေကြတဲ့ ChatGPT model မျိုးကျွန်တော်တို့တယောက်ချင်းကြောင့်စောင့်ကြည့်မယ် model စောင့်ချင်တယ်ဆိုမရပါဘူးဗျ။အားကြောင့်လဲဆိုတော့process တွေကလည်းအများကြီးပါ data ကလည်းအများကြီးသုံးလုပ်ရတဲ့အကြောင်းကို computing resource ကအရင်ကြီးပါတယ်။ GPU တွေအများကြီးသုံးရာနဲ့ထောင်တဲ့ GPU သုံးရတယ်။နောက် flash ကုန်ကြစိတ်အပါအဝင် VDN နဲ့ GPU ကုန်ကြပါပါတယ်။နောက်တကယ်တကယ်အဲ့ data တွေကိုလည်းကျွန်တော် cleaning ဆိုတဲ့အပိုင်းလိုပါတယ်။အဲ့တော့ကျွန်တော် computer သမားတွေပြောလို့ data မတန့်လို့ရှိရင်ထွက်လာတဲ့ model တွေကလည်းမတန့်ဘူးလေ။နောက်အမှိုက်တော့အမှိုက်ကမော်ဒယ်ထည့်လိုက်လို့ဆိုရင်ထွက်လာတဲ့ဟာလည်းအမှိုက်ပဲရှိမှာပါအသုံးဝင်လို့ပြောချင်တာပေါ့လေအဲ့တော့အဲ့လိုပြဿနာတွေရှိပါတယ်နောက်တစ်ခုကကုမ္ပဏီအကြီးကြီးတွေနောက်ဟိုအစိုးရကျွန်တော်တို့ခုလက်ရှိလုပ်နေတဲ့ Netflix လိုနေရာမျိုးတွေမှာပဲဒီလိုမျိုးမော်ဒယ်အကြီးကြီးကစောက်ဖို့ဖြစ်နိုင်တယ်ပေါ့လေ ChatGPT လိုမျိုးမော်ဒယ်ကိုစောက်မယ်ဆိုရင်ပြောရပါအဲ့ဘာလို့လဲဆိုတော့ဒီဟာကိုစောက်ဖို့အတွက်ကျတော့ကျွန်တော် GPU တွေအများကြီးလိုတယ်အဲ computing resource တွေအများကြီးလိုတယ်နောက် flash အများကြီးသုံးရတယ်အဲ့တော့ဝေးချေးအဖြစ်လေ VDN နဲ့ချီပြီးတော့ကုန်ပါတယ်ဗျအဲ့ကြောင့်မို့ကျွန်တော်တို့လုပ်မယ်ဆိုရင်တော့ကျွန်တော်တို့ domain ကိုသတ်မှတ်လိုက်ပြီးတော့ model အကြီးကိုပြီးပြီးတော့ကျွန်တော်တို့က fine tuning လုပ်ပြီးတော့စောက်တာမျိုးပဲလုပ်လို့ရပါတယ်အဲ့တော့တကယ်လက်တွေ့မှာကျွန်တော်တို့ကတိစောက်ဖို့ကလွယ်ဦးဆိုတဲ့အပိုင်းရှိတယ်ပေါ့လေ resource အများကြီးလိုတယ်ဆိုတဲ့အပိုင်းရှိတယ်နောက်တစ်ခုကစောက်ပြီးတော့ထွက်လာတဲ့အခြေအရလည်းတကယ်တော့တန်းပြီးတော့မှန်လာမှုပေါ့အမားတွေအများကြီးပါပါတယ်အဲ့တော့အဲ့အမားတွေကိုကျွန်တော်တို့ကတကယ်တော့ဒီလူကနေစစ်ပြီးတော့ပြန်ပြီးတော့ပြင်ပြီးတော့ model တွေကိုပြန်ထည့်ပြန် train လုပ်အဲ့ဒီအပိုင်းကိုကျွန်တော်တို့ရှင်းမှလည်းကျွန်တော်ပြောခဲ့တဲ့ reinforcement learning ပေါ့နော် with human feedback ဆိုပြီးတော့လူကနေပြီးတော့ re-engineering ပြန်လုပ်ပေးရပါတယ်အဲ့ဒီချက်တွေကတော့အခုပြောနေကြတဲ့ large language model transformer model တွေရဲ့အားနည်းချက်လို့ပြောလို့ရပါတယ်ဗျအဲ့တော့အားကြောင့်မလို့ကျွန်တော်တို့ကလက်တွေ့မှာဆို Microsoft တို့ Open AI တို့ Google တို့လိုကုမ္ပဏီအကြီးတွေသို့မဟုတ်အစိုးရအဖွဲ့အစည်းတွေကဥဆောင်ပြီးလုပ်ကြတာမှာဖြစ်ပါတယ်ပေါ့နော်လက်တွေ့အနေနဲ့ကျွန်တော်လုပ်ချင်တယ်ဆိုလို့ရှင်တော့ကျွန်တော်တို့ domain တွေတခုသတ်မှတ်လိုက်ပြီးတော့ဥပမာကျွန်တော်တို့ကဥပဒေဆိုလဲဥပဒေအပိုင်းပေါ့လေအဲ့လိုသတ်မှတ်လိုက်ပြီးတော့အဲ့ဒီ data ကိုသုံးပြီးတော့ခုနကဆောက်ထားတဲ့ pre-trained model အကြီးပေါ့ open ai model ကိုမှီလိုက်ပြီးတော့ fine tuning လုပ်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ model အသေးလေးပြန် train တာပေါ့အဲ model ကိုအားဖြည့်လာလို့ပဲလုပ်လို့ရပါတယ်။အဲ့ဒါကတော့အခုလက်ရှိသွားနေတဲ့ဒီပညာရဲ့နော်အားနည်းချက်လို့ပြောလို့ရပါတယ်။ဟုတ
်ကျေးဇူးများရေးတင်ပါတယ်ဆင်
။ကျေးဇူးပါရ
။ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ChatGPT ကိုမင်းနိုင်တာနဲ့အာသာကျဲအားနေကျဲတော်ခင်မြတ်သက်ပြပြခဲ့တာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့တောက်ကြညာအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချင်းမတ်ဆုမြတ်မှုပြပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကွန်နက်တကတ်ပြည်နယ်ကဒီမိုကရက်လွှတ်တော်အမတ်9ရောက်ထက်မနည်းဒီဘုံခွဲတိုက်ခိုက်ခံရမယ်ဆိုတဲ့ချိန်ဆမှုတွေကိုကြာသပတေးနေ့တုန်းကရရှိခဲ့ကြပါတယ်ချင်းချမှုကြောင့်သူတို့အားလုံးရဲ့အိမ်တွေကိုရဲတွေရှာဖွေခဲ့ပေမဲ့ဘုံနဲ့တိုက်ခိုက်နိုင်တဲ့အထောက်အထားတစုံတရာတော့မတွေ့ခဲ့ပါဘူး။မနေ့ကသာရင်းနေတုန်းကဟာအမေရိကန်မှာကျေးဇူးတော်နေဖြစ်တာကြောင့်တချို့ကဒီကလေးတွေအပါအဝင်မိသားစုဝင်တွေနဲ့ညစာစားနေချိန်မှာအိမ်ကိုဘုံခွဲမယ်ဆိုတဲ့ချင်းချမှုတွေရခဲ့ကြတာဖြစ်တယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောခဲ့ကြပါတယ်။ဆွေဒနိုင်ငံရေနမ်မိတ်ထဲမှာရှိတဲ့ဒီ Baltic ပင်လယ်အပိုင်းမှာပြတ်တောက်ခဲ့တဲ့ရေအောက်ဆက်သွယ်ရေးကြိုးနှစ်ခုကိုပြန်လည်ပြင်ဆင်ပြီးသွားပြီလို့သက်ဆိုင်တဲ့ဆက်သွယ်ရေးလုပ်ငန်းနှစ်ခုကပြောပါရယ်ဖင်လန်ကနေဂျာမနီနိုင်ငံကိုဆက်ထားတဲ့ရေအောက် Telecom Cable ကြိုးကိုလုံးဝပြင်ပြီးသွားလို့ဆက်သွယ်ရေးလုပ်ငန်းတွေလည်းပြန်လည်လည်ပတ်နေပြီလို့ဖင်လန်နိုင်ငံကဒီ Sinsenia ဆက်သွယ်ရေးလုပ်ငန်းကပြောပါရယ်ဆွေဒင်နိုင်ငံကဒီ Elion ဆက်သွယ်ရေးလုပ်ငန်းရဲ့ရေအောက်ကေဘယ်ကြိုးလဲပြန်ဆက်ပြီးသွားလို့ပုံမှန်အတိုင်းဆက်သွယ်ရေးလုပ်ငန်းတွေပြန်လုပ်နေပြီလို့ကုမ္ပဏီပြောရေးဆောင်ရွက်ချက်သူကပြောပါတယ်ဒီလိုမျိုးဆက်သွယ်ရေးရေအောက်ကေဘယ်ကြိုးတွေဘာကြောင့်ပြတ်တောက်ခဲ့တယ်လဲဆိုတာကိုဖင်လန်ဆွီဒင်နဲ့လစ်သဝေးနီးယားသုံးနိုင်ငံပေါင်းပြီးတော့စုံစမ်းစစ်ဆေးနေကြပါတယ်တရုတ်နိုင်ငံမှာတော့ဒီတရုတ်အစိုးရပိုင်သတင်းမီဒီယာကဝါရင့်သတင်းတောက်ဒေါင်ယူယူကိုတချို့လုံးမှုနဲ့ဘေကျင်းမြို့တရားရုံးတစ်ခုကထောင်ဒဏ်ခုနှစ်နှစ်ချလိုက်ပါတယ်။သူ့ကိုထောင်ချလိုက်တာကြောင့်မိသားစုကဒီကြေညာချက်ထုတ်ပြန်ခဲ့ပြီးတော့လုံးဝမမျှတတဲ့တရားရုံးဆုံးဖြတ်ချက်ဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်။ Kwame Daily သတင်းစာ Editor ဖြစ်ခဲ့သူဒေါင်ယူယူဟာဒီ2022 February လတုန်းကအမေရိကန်သတင်းတောက်များအသင်းမှဒီဂျပန်တန်တမန်တဦးနဲ့နေလေစာစားနေစဉ်မှာဖမ်းဆီးခံခဲ့ရတာပါ။အဲ့နောက်မှာတချို့လုံးမှုနဲ့တရားစွဲခံခဲ့ရတာဖြစ်ပါတယ်။သတင်းတောက်ဒေါင်ယူယူတွေးဆောင်ခဲ့တဲ့ဂျပန်သတင်းတောက်ကိုလည်းထောင်လိုင်းရဲ့အဖွဲ့တစ်ခုရဲ့အေဂျင့်ဖြစ်တယ်လို့တရားရုံးဆုံးဖြတ်ခဲ့ကြောင်းမိသားစုတွေကပြောပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညသောကြညာရဲ့ VOA American This အသံအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Dion Wan တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်မန်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနာယူနိုင်ကြပါစေခင်ဗျာ။